Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာအဖျားပြားနဲ့ပြည့်စုံနေမယ်နဲ့ကင်းဖြစ်ကြပါစေခင်ဗျာ။ VOA American Dance ရဲ့2019ခုနှစ်ဇွန်လ9ရက်တောက်ကြနေမနေ့ပဲအစည်းအဝေးကို American မြို့တော်စု Washington DC မြို့တော်ကနေလိုင်းနူမီတာ3048တို့ကနေတိုက်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ကင်းအစည်းအဝေးကိုတာဝန်ယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျမကခင်ဗျာတပါဒီမနက်ခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးပါပါအလင်းအမေရိကန်နိုင်ငံတွေကရွှေ့ပြောင်းသူတွေအမေရိကန်တောင်ဘက်စီဦးတည်ပြီးမလာအောင်အတွက်မက္ဆီကိုကစူးစမ်းပြီးအမေရိကန်ဘက်ကဖိအားပေးနေပါတယ်အာဖရိကသမဂ္ဂကဆူဒန်နိုင်ငံကိုအဖွဲ့ဝင်ဖြစ်ကနေဆိုင်းငံ့လိုက်ပါပြီရခိုင်ပြည်နယ်ထဲမှာတက်မတော်နဲ့အင်အေတို့ရဲ့တိုက်ပွဲတွေကြောင့်အရတားထိခိုက်တေဆုံးမှုတွေတိုးပြီးလာနေပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညောင်ဝင်းအောင်ဟု
တ်ကဲ့ပါခင်ဗျာနိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ရဲ့ check နဲ့ hungary ခီးစဉ်နေနဲ့ပတ်သက်တဲ့သုံးသက်ချက်မှာတော့
ကျွန်တော်အမြင်တော့တောင်ဆန်းစုကြည်နဲ့ဖွဲ့တီ check ကိုသွားပြီးတော့ဥရောပနိုင်ငံတွေနဲ့စီးပွားရေးအတွက်သွားပြီးတော့ဆွေးနွေးကြတယ်လို့ကျွန်တော်မြင်ပါတယ်ဥရောပနိုင်ငံက
ဒီအကြောင်းနဲ့အတူဒီအမေရိကန်နိုင်ငံကနေပြီးတော့ဒီ D-Day လို့ခေါ်တဲ့ Norman ကမ်းခြေတိုက်ပွဲမှာ95နှစ်မြောက်ပြည့်ခဲ့ပြီဖြစ်တဲ့အကြောင်းကိုလည်းတင်ဆက်ဖို့ရှိပါတယ်။တခါတရုတ်ကျောင်းသားတွေအမေရိကန်နိုင်ငံကိုဝင်ရောက်တဲ့ဗီဇာအခက်အခဲကဘယ်လိုရှိပါသလဲ။ပြီးတော့ဒီကနေ့ဒီနေ့ရဲ့ဝန်ကျင်မှာကြားရောက်တဲ့ TNMN အနှစ်30ပြည့်အခမ်းအနားတွေအကြောင်းကိုလည်းတင်ဆက်သွားဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြမှာပါ။အခုရင်ဆုံးတော့ထိတ်တန့်အောင်နိုင်ငံကသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုဝင်းမင်းတို့ပြောပြပေးပါဦးခင်ဗျာ။
American Piron Sushi ကို UTV 11 America တိုင်းနိုင်ငံတွေကရွှေ့ပြောင်းသူတွေတိုးပြီးလာနေတာကိုအထူးခုထက်ပိုတားဆီးပေးဖို့အတွက် American က Mexico ကိုကျက်တပရင်းနေမှာပို့ပြီးတွန်းအားပေးလာပါတယ်တကယ်လို့ဒီအတော်အတွင်းသဘောတူညီချက်တစုံတရာမရခဲ့ဘူးဆိုရင်ရှေ့သတင်းပတ်ထံမှာ Mexico ဘက်ကတင်သွင်းကုန်တဲ့ပုံမှာ American ကအခွန် 900 ကျိုင်နဲ့တိုးပြီးကောက်မယ်ဆိုရယ်ပြောကြားချက်ကိုသမ္မတ Donald Trump ကထပ်လောင်းပြောကြားပြီးချိန်ချောက်လိုက်တာဖြစ်ပါတယ် American ဒုသမ္မတ Mike Pence ကတော့ဒီသတင်းပတ်ထံ Mexicoကနဦးဆွံ့မှုတွေဟာအပြုသဘောဆောင်ပါတယ်လို့ပြောပါတယ်ဒါပေမဲ့ဂွာတီမာလာဟွန်ဒူရက်စ်နဲ့အယ်ဆာဗေဒိုနိုင်ငံတွေကထောင်နဲ့ချီတဲ့ရွှေပြောင်းသူတွေဟာသူတို့နိုင်ငံတွေကအကြမ်းဖက်မှုတွေနဲ့ဆင်းရဲနေမှုဒဏ်ရာရုံးထွက်ပြီးအမေရိကန်ဘက်မှပိုကောင်းတဲ့ဘဝရအောင်ကြိုးစားဖို့လာနေကြတာကိုမက္ဆီကိုကခုတည်းပို့ပြီးတားဆီးပေးဖို့အမေရိကန်ကလိုလားတယ်လို့ပြောပါတယ်အမေရိကန်ရဲ့တောင်ပင်နယ်စပ်မှာကြုံနေရတဲ့ပြဿနာကိုဖြေရှင်းပေးဖို့အတွက်အမေရိကန်အရာရှိတွေကြိုးပမ်းမှုကိုကြိုးဆိုပေမဲ့အခုတည်းပို့ပြီးတော့မက္ဆီကိုဘက်ကလှုပ်ဆောင်ပေးဖို့လိုနေတယ်လို့လည်းဒုသမရပန်ချပြောပါတယ်။ဒီဒီကန့်တဲ့တိုက်ပွဲ85နှစ်မြောက်နှစ်ပတ်လည်ခန်းလာတက်ဖို့ဥရောပကိုရောက်နေတဲ့သမရထရမ့်ကတော့မက္ဆီကိုနဲ့အမေရိကန်ကြားဆွေးနွေးမှုတွေလုပ်နေပြီးတကယ်လို့သဘောတူညီချက်တစုံတရာမရရင်တနင်္လာနေ့ကစပြီးအခွန်ကို900ကျိုင်းတော့တိုးမြင့်ကောက်ခံမှာဖြစ်ကြောင်းဒါမှအခွန်ကုန်တလတစ်ကြိမ်900ကျိုင်းလုံးစီတိုးမြင့်သွားဖို့ရှိပြီးအောက်တိုဘာထိသဘောတူညီချက်မရတဲ့အခွန်ကုန်25ကျိုင်းလုံးထိတိုးကောက်သွားမယ်လို့ပြောပါတယ်။မက္ဆီကိုနိုင်ငံခြားရေးဝန်ကြီးမာဆဲလိုအီဘရက်ကတော့အမေရိကန်နိုင်ငံခြားရေးရုံးမှာအမေရိကန်အရာရှိတွေနဲ့တွေ့ဆုံဆွေးနွေးတာဖြစ်ပြီးသမ္မတအမည်မှာတော့နှစ်နိုင်ငံကြားညှိနှိုင်းရေးမှုတွေတွေ့ဆုံနေကြတာပါ။သဘောတူညီမှုအခုထိမရသေးပေမဲ့တိုးတက်မှုရှိပါတယ်လို့မက္ဆီကိုနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့ဒီဒီကန့်ချီတဲ့တိုက်ပွဲ85နှစ်မြောက်အခမ်းအနားအတွက်ဥရောပရောက်နေချိန်မှာပဲအမေရိကန်မှာသူ့ကိုစုံစမ်းစစ်ဆေးခဲ့တာနဲ့ပတ်သက်ပြီးအထူးစုံစမ်းစစ်ဆေးမှုရောဘတ်မော်လာနဲ့လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီတို့ကိုပြန်ဝေဖန်တိုက်ခတ်လိုက်ပြန်ပါတယ်။သမ္မတထရမ့်က Fox News ရုပ်မြင့်သံကြားကိုအင်တာဗျူးပေးရမှာ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲတဲ့ရုရှားဝင်ဆွဲခဲ့မှုနဲ့သူကိုယ်တိုင်ဒီတရားမျှတမှုပေါ်ပေါက်ရေးကိုပိတ်ပင်ခဲ့သလားလို့22လကြာစုံစမ်းစစ်ဆေးခဲ့တဲ့အပေါ်စုံစမ်းစစ်ဆေးမှုမော်လာအနေနဲ့ပထမဆုံးလူသိရှင်များထုတ်ပြန်လိုက်တာကကိုဟွာကိုအယူလုပ်တာသာဖြစ်တယ်လို့ပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။စုံစမ်းမှုမော်လာကတော့တရားရေးဝန်ကြီးဌာနမူဝါဒအရလက်ရှိသမ္မတအပေါ်ရာဇဝတ်မှုနဲ့တရားစွဲတာမျိုးကိုပိတ်ပင်ထားတယ်လို့အခုလိုလူသိရှင်များထုတ်ပြန်ရမှာပြောခဲ့ပါသေးတယ်။အခုလိုပြောခဲ့ပေမဲ့စုံစမ်းမှုမော်လာကပဲသမ္မတပြစ်မှုမကျူးလွန်ခဲ့ဘူးလို့ရှင်းရှင်းလင်းလင်းအခိုင်အမာသူ့အနေနဲ့ပြောနိုင်ရင်တော့အဲ့ဒီလိုအစီရင်ခံစားတဲ့မှာရှင်းရှင်းလင်းလင်းဖော်ပြခဲ့မှာပါလို့ဆက်ပြောခဲ့ပြီးသမ္မတမှာအပြစ်မရှိကြောင်းပြောဖို့ကိုတော့သူကညှဉ်းဆန်းခဲ့ပါတယ်။ဒါပြင်စုံစမ်းရေးမှုမော်လာကဆက်ပြီးအစိုးရရှေ့နေတွေအနေနဲ့ဒီတရားစွဲချက်ဟာကြိုးကြောင်းခံလဲမှုရှိမရှိကိုလည်းအဆုံးဖြတ်မပေးခဲ့ဘူးလို့ထုတ်ပြောထားပါတယ်ခင်ဗျ။
ဆူဒန်နိုင်ငံမှာအရသာဆွေအဖွဲ့စည်းပြီးတဲ့အချင်းထိအာဖရိကတမကအေယူကဆူဒန်ကိုအဖွဲ့ဝင်ဖြစ်ကနေဆန်းငံထားလိုက်ပါတယ်ဆူဒန်ရဲ့နိုင်ငံအနာကရေးနှစ်ပတ်သက်ပြီးတော့ညှိနှိုင်းမှုလက်ရှိဆူဒန်မှာအုပ်ချုပ်နေတဲ့စစ်ကောင်စီရဲ့ကမ်းလှမ်းချက်ကိုဆန္ဒပြခေါင်းဆောင်တွေကပယ်ချခဲ့တယ်မှာအာဖရိကတမကငြင်းချင်းနဲ့လုံခြုံရေးကောင်စီကအဖွဲ့ဝင်ဖြစ်ကနေပြီးတော့ဆန် ဒီနေ့ကျွန်တော်တို့ရဲ့ပုံမှန်ဆူရံကအာရက်ဆက်တပ်ဖွဲ့ရဲ့လူသေးပြောက်ရှိတဲ့ချိန်မုံမှုလုတ်ခဲ့ပြီးမှအခုလိုဆွေးနွေးဖို့ဖိတ်ခေါ်မှုဟာမယိုးသာဘူးလို့ဆန္ဒပြခေါင်းဆောင်တွေကပြောပါတယ်ဒီချိန်မုံမှုမှာတိုက်ခိုက်ဆန္ဒပြသူတေဆုံးမှုဟာ167ထိတိုးလာတယ်လို့အတိုက်ခံကိုထောက်ခံတဲ့ဆေးဝါးတွေကပြောတယ်လို့ဆူရံကျမ်းမာရေးဝန်ကြီးဌာနကလည်းတေဆုံးသူအရေအတွက်46ချောက် Surana Patabi Losan Nemure sang and like Delu. Kulatamaga sang and town Africa Tamajika Biobari.
Do you Nanganga Tinthune Consiri Bor, Contitu Chamame, Machamabusura, Dila, Nawan Chapama, Chimpama G 20, Siwa Yaji Nangan Nasaya, Tati, CWP, Somsamelu, American Samraga, Piole Bare, American Tamadone Tramga, Do you Consiri Bor, Noted Dollar Billion, Thonga, Dungon Con, Sijamelu, Change out Tabare. G20 စတေဒီစနေဘာမှာတရုတ်သမ္မတရှီဂျင်ပင်နဲ့တွေ့ဆုံမှုရှိပြီးဘာဖြစ်မယ်ဆိုတာတော့ကြီးကြသေးတာပေါ့လို့လည်းပြင်သစ်ခီးစဉ်တွင်သတင်းတော်တွေကိုသမ္မတထရမ့်ကပြောခဲ့ပါတယ်အမေရိကန်နိုင်ငံကုန်သွယ်ရေးလုံခြုံရေးပြောင်းမှုကိုရှော့ချဖို့နဲ့တရုတ်နိုင်ငံစီးပွားရေးကိုပြင်ပြောင်းလဲလာအောင်အားပေးတဲ့ဖိအားပေးတဲ့အနေနဲ့သမ္မတထရမ့်ကတရုတ်ကုန်စည်တွေပေါ်ပထမအကြိမ်အခွင့်အရေးစစ်ချက် အားထုတ်နေတယ်လို့လည်းသမ္မတထရမ်ကဆွဆွဲထားပါတယ်။တကယ်တော့အမေရိကန်နဲ့တရုတ်တို့အပြန်အလှန်တွန်းအခွန်ကောက်ခံနေကြတဲ့ကုန်သွယ်စစ်ပွဲဟာပြီးခဲ့တဲ့မေလအစောပိုင်းမှာညှိနှိုင်းဆွေးနွေးမှုတွေပြပြားသွားပြီးတဲ့နောက်ပုံမှုပြင်းထန်လာနေပါတယ်ခင်ဗျာ။
ဒီ American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ဒီလို American တံကမနေ့ကန်တရင်တွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်ထဲမှာမြန်မာတပ်မတော်နဲ့အေးရခိုင်လက်နက်ကင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်ပွားနေပြီးတော့ပုံနှကျွန်းမြို့နယ်ထဲမှာတိုက်ပွဲတွေကြောင့်ထိခိုက်ဒေဆုံးမှုတွေရှိပြီးအဲ့ဒီမှာပဲရွာသားဒေဆုံးမှုတွေရှိနေတာပါ။ပုံနှကျွန်းမြို့နယ်ထဲကခမီးချောင်းနဲ့ကနန်းမဲကျေးရွာကြားဗုဒ္ဓဟူးနေ့တိုက်ပွဲဖြစ်ပွားခဲ့ပြီးနှစ်ဖက်ထိခိုက်မှုတွေရှိခဲ့တယ်လို့တပ်မတော်က VOA ကိုအတည်ပြုပြောပါတယ်။နှစ်ဖက်ထိခိုက်ဒေဆုံးသူအရင်းတက်ကိုတော့နှစ်ဖက်စလုံးကမပြောပါဘူး။ကနန်းမဲကျေးရွာသားတူကတော့ဒီတိုက်ပွဲမှာရွာသားတွေထိခိုက်ဆုံးမှုတွေရှိနေတယ်လို့ပြောပါတယ်။မြဝမြို့နယ်ဝေတာလီကျေးရွာနာမှာတိုက်ခတ်မှုရှိပြီးရွာသားတူဒဏ်ရာရခဲ့တယ်လို့ဝေတာလီရွာသားတူကပြောပါတယ်။ဒေသလူမှုကွန်ရီအသင်းတွေကတော့ပုံနှကျွန်းမြို့နယ်ဘက်မှာဒီလပိုင်းတွင်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ရွာသား2000ကျော်ဆစ်ဘေးတိမ်းရှောင်နေရတယ်လို့ပြောပါတယ်
။ရုရှားသမ္မတဗလာဒီမာပူတင်ကအမေရိကန်အနေနဲ့ START လို့အတူကခေါ်တဲ့လက်နက်ထိန်းချုပ်ရေးသဘောတူချက်အသစ်ပြန်လည်ဖို့စိတ်ဝင်စားရင်ရုရှားအနေနဲ့လည်းဒါကိုခောက်ထားလိုက်တော့မယ်လို့ထုတ်ပြောလိုက်ပါတယ်။စင်ပီတာစပန်နိုင်ငံကစီဝိုင်းဖိုရမ်မှာမနေ့ကမေကွန်းပြည်မှာသမ္မတပူတင်ကအခုလိုပြောခဲ့တာဖြစ်ပြီးဗင်နီဇွဲလားကနေကာကွယ်တပ်သားတွေကိုရုရှားဆော့ကပြန်ယူသိမ်းတာလည်းမရှိသေးဘူးလို့ညှင်းဆိုလိုက်တာကြောင့်အရင်သမ္မတဒေါ်နယ်ထရန့်ပြောထားတာနဲ့ဆန့်ကျင်ပဲဖြစ်သွားပါတယ်ပြည်တည်နိုင်ငံနဲ့ပတ်သက်ပြီးလည်းရုရှားသမ္မတပူတင်ကအခုချိန်ဟာဆက်ဆံရေးမကောင်းခဲ့တာနဲ့မနေ့ကရုရှားသူရှူဟောင်းအစိတ်ခတ်တယ်ဆိုတဲ့အရင်ပြဿနာတက်ခဲ့တာတွေကိုနောက်မှခြံထားခဲ့ကနိုင်ငံဆက်ဆံရေးစာမျက်နှာသွင်းဖွင့်ရမယ့်အချိန်ဖြစ်တယ်လို့လည်းပြောခဲ့ပါတယ်ခင်ဗျ
American ပြည်တော်စုနဲ့ Iran စုအားတို့ကြားတင်မာနေမှုတွေပြည့်ရောက်အောင်ကြိုးစားဖို့အတွက်ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေဟာ Iran ကိုတောင်းအောင်မှာဖြစ်ကြောင်းဂျပန်အစိုးရပြောခွင့်ရကချက်သပရင်းနေမှာပြောပါတယ်ဝန်ကြီးချုပ်အာဘေရဲ့အခု Iran ခီးစင်ဟာနှစ်ပေါင်း40တနှစ်အတွင်း Iran ကိုဂျပန်ခေါင်းဆောင်တူပထမဆုံးတောင်းရောက်တာဖြစ်ကြောင်းဂျပန်အစိုးရအဖွဲ့အတွင်းဝန်ချုပ်ယိုရှိဟီတဲ့ဆူဂါကပြောပါတယ်ဒါပေမဲ့ဘယ်နှစ်ခီးစင်စတင်မယ်ဆိုတာကိုတော့အသေးစိတ်ထုတ်မပြောဘဲမကြာခင်တောင်းရောက်မှာဖြစ်ကြောင်းနဲ့အကျိုးရှိတဲ့ခီးစင်တစ်ခုဖြစ်ဖို့အသေးစိတ်စီစဉ်နေတယ်လို့ပြောပါတယ်ကျိုတိုနဲ့တခြားဂျပန်သတင်းတွေကတော့ဝန်ကြီးချုပ်အာဘေဟာဂျူလ7ရက်က14ရက်မှာတဟီရန်ကိုတွေ့အောင်မှာဖြစ်ပြီးအီရန်ခေါင်းဆောင်အယာတိုလာအလီခါမေနီနဲ့သမ္မတဟက်ဆန်ရာဟာနီတို့နဲ့တွေ့ဆုံမှာဖြစ်ကြောင်းပြောပါတယ်။ပြီးခဲ့တဲ့နှစ်ထဲအီရန်နဲ့အင်အားကြီးနိုင်ငံတွေကြားရထားတဲ့အီရန်နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကအမေရိကန်နှုတ်ထွက်ခဲ့ပြီးအီရန်ပေါ်တန်ခတ်မှုအသစ်ပြန်ချချိန်ကစလို့အီရန်နဲ့အမေရိကန်တို့ကြားတင်းမာမှုနဲ့ဆက်ဆံရေးအခြေအနေတွေဆိုးဝါးလာခဲ့တာပါ။ Wenijo, Abi, Iran Kissima, Japan Nangaja, when you taro gono lipa domelo, Mio Leadalo, do I Iran Nangaja when you jab it, Zeripnet, Jungla, Sunny Anima, Drissomo, Shibari.
Kabamiazo, Ira Tangigo, Tanshin, Pirin in a mite Saturdango, Nibo, Tante, then the Kuga, Sweato, Shilin de la Babi. Lisa Naja, my singer, Nibo, Sugai, Tante Lila, Puen in a Sato Tode Bissiri, Pugundri, Junjan, Oxygen, Selena, Burine, a char, Sumpi, Bissi, a mighty idego, Shilin Gerilu Suvare. Dabin, don't at the ma, Liwi, a long to go let to she cabby may. But you will up today, pay chima the song get it, Suragora, some piano pin and the bau. Be well, not thong good on your minute, don't take go. Tanguya, as a thongun at my lurid, and I get pigrega. A good chanty, the song get it down to the maga, don't ya can she do be pibaric.
Direct from Washington.
နောက်ဆုံးရအနေနဲ့ကအတရင်တွေကိုတော်ခင်မြို့တဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းတွေကိုအရင်ဆုံးတင်ဆက်သွားခြင်းပါတယ်နိုင်ငံတော်အတိုင်းပင်ခံဘုတ်ကတော်ဆန်းစုကြည်ရဲ့ဥရောပခီးစဉ်ဟာရခိုင်ဒေသပြည်ပကကန်တွယ်ပုံနေကြောင့်နိုင်ငံတကာဖိအားကြုံနေရတဲ့မြန်မာနိုင်ငံအတွက်အနောက်နိုင်ငံတွေရဲ့စီးပွားရေးယင်းနှိမ့်မြှုပ်နှံမှု
သက်လို့ပြောဆိုလိုက်ကြတာပါဒီအကြောင်းကိုဆက်ပြီးတင်ပြပါမယ်ချက်သမရနိုင်ငံနဲ့ဟန်ဂရီနိုင်ငံကို၃ရက်ကြာတွဲရောက်တဲ့ဒေါ်ဆန်းစုကြည်ရဲ့ချစ်ကြည်ခီးစဉ်အတွင်းချက်ဟန်ဂရီနိုင်ငံတွင်နဲ့မြန်မာနိုင်ငံကြားနှစ်နိုင်ငံစီးပွားရေးဆွေးနွေးပွဲကျင်းပခဲ့တယ်လို့ချက်သမရနိုင်ငံဆိုင်ရာမြန်မာတန်ယုံကိုလည်းပြန်လည်ဖွင့်လှစ်နိုင်ခဲ့ပါတယ်အဲဒီဒေါ်ဆန်းစုကြည်ရဲ့ဥရောပခီးစဉ်ဟာမြန်မာနိုင်ငံအတွက်ဘလို့အကျိုးရှိစေမှာပါလဲအမေရိကန်ပြည်ထောင်စုမှနေထိုင်တဲ့မြန်မာနိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာတင့်ဆွေကအကောင်းမြင်ပါတယ
်အဲကျွန်တော်ကတော့အကျိုးရှိတဲ့ဘက်ကမြင်ပါတယ်ဒီနိုင်ငံတွေကဟိုအမေရိကတို့လိုတခြားသောနိုင်ငံတွေနဲ့မတူတဲ့အနေအထားတည်ရရှိတယ်နောက်တစ်ခါအဲ့နိုင်ငံတွေကတင့်တင့်မြတ်တတ်တဲ့အမြင်မျိုးပေါ့နော်ဟိုနည်းပညာတို့ပညာရေးတို့ကစပြီးတော့ဟိုရှိတယ်နောက်တစ်ခါဒီ check ဆိုတော့ဒါအစင်ဆက်ကိုပေါ့နော်တောင်းဆိုပြီးနေကြကြုံကြတဲ့ခလာတွေကယင်းကြီးကြုံပြီးတော့အမတမအခုကြီးပေးခဲ့တဲ့နိုင်ငံမျိုးဖြစ်တော့နားလည်မှုလို့ပိုရှိတာပေါ့နော်အဲ့တော့ကဒီပမာနိုင်ငံအတွက်ရောလက်ရှိအစိုးရအတွက်ပါဒီနှစ်နိုင်ငံခေစဉ်ကနေပြီးတော့အပြည့်အစုံဟိုဖြစ်နိုင်တယ်နားလည်မှုရဲ့နောက်တစ်ခါပူးပေါင်းဆောင်ရွက်မှုတွေရဲ့နောက်အဲ့နှစ်နိုင်ငံကတဆင်ရလာနိုင်တယ်နိုင်ငံကဆက်ဆံရေးအမြင်နေပါပါပို့ပြီးတော့ပမာနိုင်ငံအတွက်ဟိုအပြည့်အစုံပို့ဆောင်လာနိုင်ငံရဲ့လို့ကျွန်တော်ယူဆပါတယ်ခင်ဗ
ျဒေါ်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ရဲ့ check နဲ့ Hungary နိုင်ငံခီးစဉ်တွေဟာရေကန်ပိဋိပတ်ကကန်တွေပုံနေကြောက်အနောက်နိုင်ငံတွေကြားပုံရိပ်ကြဆင်းနေတဲ့မြန်မာနိုင်ငံအတွက်စီးပွားရေးရင်းနှီးမြှုပ်နှံမှုတွေပိုရလာစေဖို့အထောက်အကူဖြစ်လိမ့်မယ်လို့သုံးသပ်သူကကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ဖြစ်ပါတယ
်အခုမြန်မာပြည်မှာဆိုရင်ကျွန်တော်စီးပွားရေးအရန်ကြနေတယ်ကျွန်တော်အမြင်တော့ဒေါန်ဆန်းစုကြည်နဲ့ဖွဲ့တီ check ကိုသွားပြီးတော့ဥရောပနိုင်ငံတွေနဲ့စီးပွားရေးအတွက်သွားပြီးတော့ဆွေးနွေးကြတယ်လို့ကျွန်တော်မြင်ပါတယ်ဥရောပနိုင်ငံကမိတ်ဆွေတွေကိုလည်းမြန်မာပြည်မှာလာပြီးတော့မှအဲ့ဒီစီးပွားရေးလုပ်ဖို့ investment တွေလုပ်ဖို့ရန်အတွက်သူဖိတ်ခေါ်တာရှိတယ်ဆိုတော့ကျွန်တော်ထင်တာကမြန်မာပြည်ရဲ့စီးပွားရေးအတွက်အရာအရေးကြီးပါတယ်
။ဒေါန်ဆန်းစုကြည်နဲ့ဟန်ဂရီဝန်ကြီးချုပ်ဗစ်တာအိုဗန်တို့တွေ့ဆုံချင်းပူးတွဲကြေညာချက်ထုတ်ပြန်ရမှာတော့အရှိတောင်အာရှမှာရောဥရောပမှာပါရွှေပြောင်းအခြေချဖို့ဝင်ရောက်လာကြတဲ့မွတ်စလင်တွေအရေးနဲ့ပတ်သက်လို့ခေါင်းဆောင်နှစ်ဦးကြားသဘောတူကြပြီးဒီပြဿနာကိုအလေးထားပြောဆိုကြတယ်လို့နိုင်ငံတကာသတင်းတွေမှာဇောင်းပေးဖော်ပြပါတယ်။ဒီဆွေးနွေးမှုကနေအနောက်နိုင်ငံတွေကမြန်မာအစိုးရအပေါ်အမြင်တိစောင်းမှုတွေကိုတစုံတရာဖြည့်ရှင်းနိုင်လိမ့်မယ်လို့ဒေါက်တာတင့်ဆွေကသုံးသပ်ပါတယ
်ဒီ EU တို့အမေရိကတို့ဆိုတဲ့နိုင်ငံတွေကပမာနိုင်ငံမှာလက်ရှိအစိုးရအပေါ်မှာမကောင်းမြင်နေတဲ့ဟာရှိတယ်အဲ့တော့ဟန်ဂရီအခုလက်ရှိအစိုးရကလက်ရဆောင်ဆိုတော့သူတို့ကလည်းဒီလိုဒုက္ခတွေအပေါ်မှာအမြင်ကဒါကိုပြဿနာကိုတည့်တဲ့သူတို့ကဟိုအစွန်တစ်ဖက်ကနေမြင်ကြတာပေါ့အဲ့တော့ဒီပညာချက်အရာဆိုရင်နီလန်တစ်တင်နဲ့အပြန်လှန်နားလည်မှုပေါ့တနည်းအားဖြင့်ဒေါ်အောင်ဆန်းစုကြည်ရဲ့အစိုးရကဆောင်ရွက်နေတာတွေပေါ်မှာဥရောပသမဂ္ဂလည်းတဆိုးပြပို့ပြီးနားလည်လာနိုင်တယ်လို့ဖြည့်ရှင်းနီလန်မှာလည်းကျွန်တော်ထင်တယ်နီလန်တစ်
ဒီဆုံးပြရတော့ရခဲ့နိုင်တယ်လို့ကျွန်တော်အပြုသဘောပဲကမြင်ပါတယ်ခင်ဗျာ။ကျောင်းနဲ့ဟန်ဂရီနိုင်ငံခီးစဉ်တွေအတွင်းဒေါက်ဆန်းစုကြည်ကမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ပြည်တွင်းညံ့ညံ့ရေးနဲ့မြို့သားပြန်လည်တည်မြဲရေးလုပ်ငန်းစဉ်တွေရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆောင်ရွက်ချက်တွေပညာရေးပြည်ပြောင်းလ VOA ရဲ့တောက်ကြနေမနေ့ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတင်ဆက်ပါမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပြည်내သမ္မတမက်ခရွန်တို့ဟာဒုတိယကမ္ဘာစစ် D-Day Normandy ကန့်တက်တိုက်ပွဲ85နှစ်မြောက်အခမ်းအနားကိုတက်ရောက်ပြီးနှစ်နိုင်ငံဆွေးနွေးပွဲတွေလုပ်ကာမဟာမိတ်ကောင်စိတ်ဓာတ်ကိုပြသခဲ့ကြပါတယ်နာဇီလက်အောက်ကလွတ်မြောက်ရေးအတွက်မဟာမိတ်တပ်တွေရဲ့ဒီကန့်တက်တိုက်ပွဲပထမနေ့ဖြစ်တဲ့1944ဇွန်လ6ရက်မှာအမေရိကန်စစ်သားပေါင်း 2,500 လောက်အသက်ပေးခဲ့ရပါတယ်။ VOA သတင်းတော် Henry Ridgeway ရဲ့သတင်းလွှာကိုတော့ကိုဝင်းမင်းကပြောပြမှာပါ
။ဟုတ်ကဲ့ပါ။ Omaha ကမ်းခြေမနက်အာရုံတက်ချိန်မှာဒီခန်းနာကိုကျင်းပလိုက်တာပါ။ American DD စစ်ပြန်တွေဟာလွန်ခဲ့တဲ့85နှစ်တုန်းကဒီကမ်းခြေတွေမှာတိုက်ပွဲကြီးတွေဆင်နွှဲခဲ့ကြပြီးရဲဘော်ရဲဘက်တွေထောင်ကနန်းတွေနဲ့ခြေကျဆုံးခဲ့တာကိုမြင်ခဲ့ရပါတယ်။ဒီကမ်းခြေပေါ်ကအမေရိကန်စစ်သင်္ချိုင်းမှာကြဆုံးသူအများပြားကိုမြင်မြုပ်တင်းကြိုခဲ့ကြပါတယ်။ဒီခန်းနာကိုတက်ရောက်လာတဲ့အမေရိကန်သမ္မတထရမ့်နဲ့ပြင်သစ်သမ္မတမက်ခရွန်တို့အနေနဲ့ဒီအာရုံဦးကောင်းကင်ကိုအလင်းအားတွေဖြည့်ပေးခဲ့ကြပါတယ်။ပထမတန်းထိုင်ခုံတွေမှာထိုင်နေတဲ့စစ်ပြန်ကြီးတွေကိုပရိသတ်ကတောင်းတောင်းဖြတ်ဖြတ်ဩဘာပေးဂုဏ်ပြုလိုက်ပြီးမှပြင်သစ်သမ္မတမက်ခရွန်က
We know what we owe to you veterans.Our freedom.
ကျွန်တော်တို့ဒီနေ့လွတ်မြောက်နိုင်ဖို့စစ်တန်ကြီးတွေရဲ့အရင်မနေ့တွေကိုပေးဆက်ခဲ့ရတာတွေအတွက်ကျွန်တော်တို့ပြန်လည်ပေးဆက်ကာရဝပြုဖို့လေးအနက်ခံယူထားပါတယ်။ကျွန်တော်နိုင်ငံကိုစားကျေးဇူးတင်လေးစားကြောင်းအထူးပြောလိုပါတယ်
။နောက်ပြည်내သမ္မတကဆက်ပြီးအောင်ပွဲတွေလွတ်မြောက်မှုတွေဆောင်ကျင်းပေးခဲ့တဲ့နိုင်ငံပေါင်းစုံမဟာမိတ်အဖွဲ့ကိုချီးကျူးလိုက်ပြီးပြင်သစ်လိုပြောင်းပြောရမှာ
L'Amérique. Cher président Trump.
အမေရိကန်နိုင်ငံနဲ့ခင်မင်လေးစားရပါသောသမ္မတကြီးထရမ့်ခင်ဗျာတခြားနိုင်ငံတွေလွတ်မြောက်ရေးအတွက်တိုက်ပွဲဝင်ပေးရတာလို့အထူးကြီးကျယ်မြင့်မြတ်တာမျိုးကိုဘယ်လို့မှရှာလို့တွေ့နိုင်မှာမဟုတ်ပါဘူ
းအမေရိကန်သမ္မတထရမ့်ကလည်းကြာဆုံးခဲ့သူတွေကိုဂုဏ်ပြုစကားပြောကြပြီးရက်ဆယ်ပစ်ကက်လိုစစ်ပြန်တွေကိုလည်းချီးကျူးစကားပြောခဲ့ပါတယ်ပစ်ကက်အနေနဲ့ပြီးခဲ့တဲ့ဘက်က VOE ကိုပြောရမှာဒီကမ်းခြေတက်တိုက်ပွဲကရခဲ့တဲ့စိတ်ထင်အတန်းချက်တွေကဒီနေ့အထိခံစားနေရကြောင်းခန်းစားချက်အပြည့်နဲ့ထုတ်ပြောခဲ့ပါတယ်အခုတော့သမ္မတထရမ့်ကသူ့ကိုအခုလိုဂုဏ်ပြုလိုက်ပါတယ
် Russell Pickett is the last known survivor of the legendary
Russell Pickett ဟာအထင်ကရသမိုင်းအစဉ်လာကြီးမားတဲ့တပ်ခွဲအီရဲ့ဒီကနေ့နောက်ဆုံးအသက်ရှင်ကျန်ရှိနေသူပါယုံမယုံယုံဒီကနေ့မှလည်းသူ့ရဲဘော်တွေနဲ့အတူရှိနေဖို့ဒီကမ်းခြေကိုသူနောက်တစ်ကြိမ်ပြန်လာခဲ့နိုင်ပါတယ်ရဲဘော်ကြီး Russell Pickett ခင်ဗျာဒီကနေ့ဒီမှာကျွန်တော်တို့နဲ့အတူရှိနေပေးတာအတွက်အထူးဂုဏ်ယူအလေးပြုရပါတယ
်။သမ္မတထရမ့်ကဆက်ပြီးနိုင်ငံအားလုံးမျှဝေပြီးဆက်လက်ဆွံ့လွတ်ပေးဆက်ခဲ့ရတာကိုလည်းအခုလိုဆက်ပြောပြပါတယ
်။ Our cherished alliance was forged in the heat of battle.
ကျွန်တော်တို့မြန်တို့တန်ဖိုးထားရတဲ့မဟာမိတ်ရှစ်မှုကသက်ဆွံ့ဆံပြားတိုက်ပွဲတွေကြားကမွေးဖွားလာတာဖြစ်ပြီးစစ်ပွဲကြီးတွေကြားမှာလည်းမယိုင်မလဲအစမ်းသပ်ခံနိုင်ခဲ့ပါတယ်။ပြီးတော့ငြိမ်းချမ်းရေးသဘောတူညီချက်တွေကြားမှာလည်းအခိုင်အမာတည်တည်ထူပြနိုင်ခဲ့ပါတယ
်။ဒါအပြင်အဲ့ဒီနော်မန်ဒီကမ်းခြေတိုက်ပွဲတုန်းကဥဆောင်ခဲ့တဲ့ဥရောပမဟာမိတ်တပ်မှူးအိုက်ဆင်ဟာဝါနေရာကိုအခုယူထားတဲ့ဗိုလ်ချုပ်ကြီးထော့ဝေါ်တာစ်ကလည်းအတ္တလန္တိတ်တလွှာတင်းမာမှုတွေရှိနေပေမဲ့ဥရောပနဲ့မဟာမိတ်ဖြစ်မှုကတော့အားကောင်းနေစေပါလို့ဆိုပါတယ
် Take a look at what took place on Utah Beach the cooperation between
ဒီကမ်းခြေမှာကျင်းပခဲ့တာကိုကြည့်လိုက်ပါနိုင်ငံပေါင်းစုံနယ်မြေဒေသမျိုးစုံအကြာပူးပေါင်းဆောင်ရွက်မှုကိုတွေ့ရမှာပါအထွေထွေမင်းနေရမလို့ပါဘူးအခုအဲ့ဒီဆဲတောင်ပြင်ပေါ်ကိုလာချေချလိုက်တာနဲ့ကျွန်တော်တို့မဟာမိတ်ဖြစ်မှုကဘလောက်ထိအကောင်းသလဲဆိုတာနဲ့ဒီမဟာမိတ်ဖြစ်မှုကိုအတူဆက်ထိန်ထားဖို့ဘလောက်အရေးပါသလဲဆိုတာကိုရှင်းရှင်းလေးသဘောပေါက်သွားမှာပါဒီကနေ့ကျွန်တော်လုံးဝအခိုင်အမာယုံကြည်ထားပါတယ်ကျွန်တော်တို့မဟာမိတ်ဖြစ်မှုဟာအရင်နှုန်းကလိုပဲအကောင်းမြဲအကောင်းဆဲပါ
ဒီခန္ဓာမှာဥရောပခေါင်းဆောင်တွေအနေနဲ့အမေရိကန်ရဲ့ပေးဆက်ခဲ့ရမှုတွေကိုအချင်းချင်းချီးကျခဲ့ပြီးဒီအတ္တလန္တိတ်ဒေသနိုင်ငံတွေရဲ့မဟာမိတ်ဖြစ်မှုရဲ့အရေးပါပုံကိုသမ္မတထရမ့်ပုံမြင်လာအောင်ပြသခဲ့ကြပါတယ်။တကယ်တော့အခုလိုလွတ်မြောက်မှုအတွက်ပြစ်ဆက်ခဲ့သူတွေရဲ့အကျဉ်းချံသင်ချိုင်းကဒီခန္ဓာမျိုးထက် အမေရိကန်နဲ့ဥရောပကြားခိုင်မာတဲ့သမိုင်းမှာအမိဖြစ်မှုကိုပြနိုင်တာရှိဖို့မလွယ်ပါဘူးခင်ဗျာ
ကိုဝင်းမင်းပြောပြသွားတာပါခုဆက်ပြီးနားဆင်ရမှာကတရုတ်တက္ကသိုလ်ကျောင်းသူကျောင်းသားတွေပေါ့အမေရိကန်အစိုးရကဗီဇာကန့်သတ်ချက်တွေလုပ်နေတဲ့ကြားကြောင့်အမေရိကန်မှာပညာသွားသင်ယူကြမဲ့သူတွေသတိထားဖို့တရုတ်အစိုးရကသတိပေးနေတာပါတရုတ်အမေရိကန်ကွန်ဒွေအေးတင်းမာမှုဖြစ်နေချိန်မှာတရုတ်ကျောင်းသားတွေပေါ့အမေရိကန်ကကန့်သတ်လာတာဖြစ်ပါတယ်တရုတ်ကျောင်းသားတွေစီကအများဆုံးဝင်ငွေရနေတဲ့အမေရိကန်တက္ကသိုလ်ကြီးတွေကတော့အစိုးရရဲ့ကန့်သတ်မှုကြောင့်သူတို့တက္ကသိုလ်တွေထိခိုက်လိမ့်မယ်လို့ထောက်ပြနေပါတယ်အဖြေဆုံးကိုမတ်ဆုမြတ်မွန်ကပြောပြမှာပါ
အမေရိကန်မှာပညာစီးပူးခြင်းနဲ့တရုတ်ကျောင်းသူကျောင်းသားတွေပညာရှင်တွေအနေနဲ့အမေရိကန်ရဲ့ဗီဇာတင်းကျပ်မှုကြောင့်ရင်ဆိုင်ရနိုင်တဲ့အကျိုးဆက်တွေကိုကြိုတွက်ပြီးပြင်ဆင်ထားကြဖို့တရုတ်ပညာရေးဌာနကဇွန်လ3ရက်နေ့တုန်းကသတိပေးခဲ့ပါတယ်။အမေရိကန်အစိုးရကတရုတ်ကျောင်းသူကျောင်းသားတချို့ရဲ့ဗီဇာကိုကန့်တတ်တာပေးထားပြီးသားနေထိုင်ခွင့်ဗီဇာသက်တမ်းကိုလျှော့လိုက်တာဗီဇာသက်တမ်းတိုးပေးမပေးသုံးသပ်တဲ့ကာလတိုးမြင်တာနဲ့ဗီဇာမပေးဘဲအငင်းခံရသူအခြေအတွေ့များလာနေတာကြောင့်တရုတ်ပညာရေးဌာနကအခုလိုသတိပေးတာဖြစ်ပါတယ်။2018ခုနှစ်ထဲကစပြီးအခုလိုကန့်သတ်မှုတွေကိုလုပ်နေတာဖြစ်တယ်လို့တရုတ်ပညာရေးဌာနရဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုနဲ့ပညာဖလှယ်ရေးဌာနဒုညွန်ကြားရေးမှူးရှုယုံကြည်ကပြောကြားခဲ့ပါတယ်
။2019年1月至3月中方计划公开
2019ဇန်နဝါရီလကနေမတ်လအထိတရုတ်ဆိုရပညာတော်သင်1353ယောက်ကိုအမေရိကလွှတ်ဖို့စီစဉ်ခဲ့ပါတယ်။ဒါပေမဲ့182ယောက်ကဗီဇာပြဿနာကြောင့်မသွားနိုင်ခဲ့ကြပါဘူး။
အမေရိကန်ရဲ့လောက်ရကအမေရိကန်တရုတ်ပညာဖလှယ်ရေးအစီအစဉ်ကိုထိခိုက်တယ်လို့သူကဆွတ်ဆွဲပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးပြဿနာတွေဖြစ်နေချိန်အမေရိကန်ရဲ့ညာနာပစ္စည်းတွေကိုတရုတ်ကခိုးယူနေတယ်ထောက်လှမ်းနေတယ်လို့အမေရိကန်ကဆွတ်ဆွဲနေချိန်မှာအမေရိကန်မှာပညာသင်နေတဲ့တရုတ်ကျောင်းသူကျောင်းသားတွေအပေါ်အခုလိုတင်းကျပ်လာတာဖြစ်ပါတယ်။တရုတ်အစိုးရဟာဘွဲ့လွန်ကျောင်းသားတွေသုတေသီတွေကိုအတုံးချတရှိုလုပ်နေတယ်လို့ FBI ညွှန်ကြားရေးမှူးခရစ္စတိုဖာရေးကဧပြီလတုန်းကပဲဆွတ်ဆွဲခဲ့ပါတယ်။အခုလိုလုပ်တဲ့အတွက်ကျောင်းသားဗီဇာနဲ့အမေရိကန်မှာနေထိုင်ကြောင်းတက်နေတဲ့တရုတ်ကျောင်းသူကျောင်းသားတွေကြားမှာစိုးရိမ်မှုတွေတိုးနေတယ်လို့ Northwestern တက္ကသိုလ်ကပညာတော်သင်ကျောင်းသားအသင်းဥက္ကဋ္ဌ Jason Liu ကပြောပြပါတယ
် Sad for students they are more afraid like if they go back to China to visit
ကျောင်းသားတွေအတွက်အဆင်မကောင်းစရာပါသူတို့မိဘတွေနဲ့တွေ့ရဖို့တရုတ်နိုင်ငံကိုပြန်မယ်ဆိုရင်ပြန်မလာနိုင်ပါမလားဆိုတာမျိုးကိုသူတို့စိုးရိမ်နေကြပါတယ်
အမေရိကန်တက္ကသိုလ်တွေမှာတက်ရောက်ပညာသင်နေကြတဲ့နိုင်ငံခြားကျောင်းသူကျောင်းသားတွေထဲမှာတရုတ်ကျောင်းသားတွေကအများဆုံးဖြစ်ပါတယ်။နိုင်ငံတကာကျောင်းသားတွေထဲမှာတရုတ်ကျောင်းသူကျောင်းသားက 33.2% ရာခိုင်နှုန်းရှိတယ်လို့ Institute for International Education ကပြောပါတယ်။2019-2018ပညာသင်နှစ်အတွင်းတရုတ်ကျောင်းသားအရေအတွက်က 36,300 ကျော်ရှိပါတယ်။နိုင်ငံတကာကျောင်းသူကျောင်းသားတွေစီကရရှိတဲ့ဝင်ငွေကလည်းတစ်နှစ်ကိုဒေါ်လာ4ဘီလီယံလောက်ရှိပါတယ်။တချို့တက္ကသိုလ်တွေမှာဆိုကျောင်းသားဗီဇာနဲ့ကျောင်းလာတက်ကြတဲ့နိုင်ငံသားကျောင်းသားတွေစီကရရှိတဲ့ဝင်ငွေကစုစုပေါင်းဝင်ငွေရဲ့9ပုံတပုံလောက်ကိုရှိတာပါ။ဒါကြောင့်တရုတ်ကျောင်းသားကျောင်းသူတွေအပေါ် Trump အစိုးရကဗီဇာတင်းကျပ်မှုတွေလုပ်နေတဲ့အပေါ်အမေရိကန်တက္ကသိုလ်တော်တော်များများကစိုးရိမ်တယ်လို့ပြောကြားနေကြပါတယ်။လက်ရှိသတ်မှတ်ချက်တွေအရအမေရိကန်တက္ကသိုလ်တွေမှာပညာလာသင်တဲ့နိုင်ငံသားကျောင်းသူကျောင်းသားတွေအနေနဲ့ဘွဲ့ရပြီး3လအတွင်းသက်ဆိုင်ရာဘာသာရပ်နဲ့ဆိုင်တဲ့အလုပ်အကိုင်ရရှိအောင်ရှာနိုင်မှအမေရိကန်မှာဆက်နေနိုင်မှာဖြစ်ပါတယ်။ဒါကြောင့်နိုင်ငံသားကျောင်းသားတွေအမေရိကန်မှာဆက်ပြီးအလုပ်လုပ်နိုင်ဖို့မူဝါဒကိုပြောင်းလဲတဲ့နယ်လို့ Illinois တက္ကသိုလ်ရဲ့စီးပွားရေးဌာနမှူး Jeff Brown ကပြောပါတယ
်။ When we train somebody and they have a PhD in engineering, why wouldn't we want to keep them here to create companies and innovate and jobs rather than sending them back? So I will tell you
တို့ကပညာရေးသင်ပေးလိုက်လို့ engineer ဘာသာရပ်မှာ PhD ဘွယ်ရသွားတဲ့သူမျိုးကိုဒီမှာပဲနေစီပြီး company ထောင်အလုပ်ကင်ဖန်တီးစီမယ်ဆိုဘာကြောင့်ပြန်လွှတ်ရမှာလဲ။ကျွန်တော်တက္ကသိုလ်မှာလာတက်ကြတဲ့ကျောင်းသူကျောင်းသားအများစုကဒီမှာပဲဆက်နေပြီးအလုပ်လုပ်ချင်ကြပါတယ်။ဒါပေမဲ့သူတို့နေလို့ရဖို့ခက်ခဲအောင်လုပ်ထားတဲ့အတွက်သူတို့ပြန်သွားကြရတာပါ
။တရုတ်ကျောင်းသူကျောင်းသားတွေပေါ်အမေရိကန်အစိုးရကကန့်သတ်တင်းကျပ်မှုတွေလုပ်နေပေမဲ့အမေရိကန်တက္ကသိုလ်ကြီးတွေကတော့တရုတ်ကျောင်းသူကျောင်းသားတွေကိုဆက်လက်ကြိုးစားနေတယ်ဆိုတာကိုလူသိရှင်ကြားပြောထားတဲ့အကြောင်းတရုတ်ပညာရေးဌာနပြောခွင့်ရသူကပြောပါတယ်ရှင်
။မဆုမြတ်မွန်ဖြစ်ပါတယ်ခင်ဗျာ။အခုတော့တမိုင်းလေးကအမှတ်ရစရာအဖြစ်ပျက်ကြီးတစ်ခုကိုပြန်ပြောင်းသုံးသပ်တန်တွေကိုကြားရမှာပါ။1989ခုနှစ်တရုတ်နိုင်ငံက DNMN အရေးခင်လို့လူသိများတဲ့လူတုအုံကြွမှုကြီးဖြစ်ပေါ်ခဲ့တာအခုဆိုရင်နှစ်ပေါင်း30ပြည့်လာပြီဖြစ်ပါတယ်။တရုတ်အစိုးရကတင်ကားတွေအသုံးပြုတဲ့အထိပြင်းပြင်းထန်ထန်နှိမ့်ကွပ်ခဲ့တဲ့ဒီဆန္ဒပြပွဲမှာလူရာနဲ့ချီဒါမှမဟုတ်ထောင်ချီတေဆုံးခဲ့တယ်လို့စီးရင်တွေရှိပါတယ်။ဟောင်ကောင်နဲ့ကမ္ဘာတစ်ဝှမ်းမှာ DNMN အမှတ်တရအခမ်းအနားတွေကိုကျင်းပပေမဲ့တရုတ်ကွန်မြူနစ်ပါတီကြောတောက်နောက်ခံသတင်းဌာနကြီးတွေကတော့ဒီအကြောင်းကိုဘာမှဖော်ပြတာမရှိပါဘူး။ ဒီလိုမျိုးနှစ်ပေါင်း30ကြာပြည်ပင်ခံလာရတဲ့အဖြစ်အပျက်ကိုတရုတ်လူမျိုးဆက်တွေကဘယ်လိုသိကြသလဲဆိုတဲ့အကြောင်းကိုရဲမင်းထွန်းကသုံးသပ်တင်ပြထားပါတယ
်တရုတ်နိုင်ငံမှာနိုင်ငံရေးလွတ်လပ်ခွင့်ပုံမရရှိဖို့တရုတ်ကျောင်းသားတွေဥဆောင်ခဲ့တဲ့ဆန္ဒပြပွဲဟာ TNMN အဖြစ်အပျက်လို့လူသိများခဲ့ပါတယ်1989ခုနှစ်ဧပြီလ15ရက်နေ့မှာစတင်ခဲ့ပြီးဇွန်လ4ရက်နေ့မှာပြီးဆုံးခဲ့ပါတယ်။တရုတ်အစိုးရကတင်ကားတွေအသုံးပြုတဲ့အထိအင်အားအလွန်ကျွံသုံးနေနေပါတယ်။ဒီဖြစ်ပျက်ပြီးဆုံးခဲ့တာဒီတစ်ပတ်ထဲမှာနှစ်30တင်းတင်းပြည့်ခဲ့ပါပြီ။ဒါပေမဲ့တရုတ်နိုင်ငံအတွင်းမီဒီယာတွေကတော့ဒီသတင်းကိုမှောင်ချထားခဲ့ပါတယ်။ဒီလိုနှစ်30ပြည့်ပင်ခံထားရတဲ့ဖြစ်ရပ်အကြောင်းတရုတ်မျိုးဆက်သစ်လူငယ်တွေဘယ်လိုသိကြသလဲဆိုတာနဲ့ပတ်သက်ပြီးဝါရှင်တန်မြို့ John Hopkins တက္ကသိုလ်ကအသက်29အရွယ်ဘွယ်လွန်တရုတ်ကျောင်းသား Yifan Huang ကအခုလိုပြောပါတယ
် My mom just told me she just suddenly become really serious and told me that you need to know something
ကျွန်တော်အသက်10နှစ်အရွယ်မှာကျွန်တော်မမေကအရေးကြီးတဲ့တစ်ခုပြစရာရှိတယ်ဆိုပြီး documentary တစ်ခုကိုပြပါတယ်မမေကဘာဝေဖန်ချက်မပေးသလိုဒီအကြောင်းကိုရှင်းပြတာလည်းမရှိပါဘူးဒါကြောင့်ကျွန်တော်ဒီအကြောင်းကောင်းကောင်းနားမလည်ခဲ့ပါဘူးဒါပေမဲ့ college တက်တဲ့ခါကျမှစိတ်ဝင်စားစရာကောင်းလွန်းလို့ internet ရဲ့စာအုပ်တွေကနေမယမနာလေ့လာခဲ့ပါတယ်
ကြည်မကျေပြောလာတဲ့တရုတ်နိုင်ငံအတွင်းဒီသမိုင်းဝင်ဖြစ်ရက်ကိုသူ့လိုနှိုင်းနှိုင်းချွတ်ချွတ်လေ့လာလို့သိရသူတွေရှိသလိုအပေါ်ယံသာသိသူတွေလည်းအများကြီးရှိတဲ့အကြောင်းနဲ့ဒီအကြောင်းလုံးဝမသိရှိသလိုအရေးမထားကြသူတွေရှိတဲ့အကြောင်းအခုလိုဆက်ပြောပြပါရစေ
I'd like to categorize three types of people in my generation. First type is like me, right? Read a lot about these stand up and we
ကျွန်တော်အနေနဲ့အုပ်စုသုံးစုခွဲပြီးပြောချင်ပါတယ်ပထမအုပ်စုကကျွန်တော်လိုပေါ့ကျွန်တော်တို့ကဆန္ဒပြကျောင်းသားတွေပေါ့စာနာမိတယ်သူတို့ကတိုက်ပြီးကောင်းဖို့အတွက်လုပ်ခဲ့တာပဲလို့ယူဆတယ်ဒုတိယအုပ်စုကတော့ဒီအကြောင်းအပေါ်ယံသာသိပြီးအစိုးရပြောတဲ့အတိုင်းခံယူထားတဲ့သူတွေဒီဖြစ်ပျက်ကိုပြည်ပကကြိုးကင်ခဲ့တယ်လို့ယုံကြည်ကြတယ်အဲ့ဒီအုပ်စုကအခြေဆုံးတတိယအုပ်စုကတော့ဒီကြောင်သိလည်းမသိဘူးဂရုလည်းမစိုက်ဘူ
းသူကအစိုးရဘက်ကအင်အားအလွန်ကျွံသုံးခဲ့တယ်လို့ယုံကြည်ပြီးចောင်းသားတွေအနေနဲ့အစိုးရကိုဖြုတ်ချဖို့အထင်မရွယ်ကြောင်းចောင်းသားတွေကိုတပ်ဖြတ်တဲ့အထင်အင်အားအလွန်မသုံးသင့်ကြောင်းအခုလိုဆက်ပြောပြပါတယ
် actually we don't think the student want to overthrow the government and even come out apologizing doesn't
ចောင်းသားတွေအစိုးရကိုဖြုတ်ချဖို့ဆန္ဒပြတယ်လို့မထင်ပါဘူးအကြမ်းဖက်နေနေကြတာမှားခဲ့တယ်ဆိုပြီးဝန်ခံရင်လည်းအစိုးရကိုထိခိုက်မှာမဟုတ်ပါဘူးအစိုးရအနေနဲ့သူတို့ကိုသူတို့ယုံကြည်မှုပိုရှိတင်ပါတယ်ဆန္ဒပြဝဲတွေကြောင့်တရုတ်နိုင်ငံပြုတ်ကွဲပြီးဆိုဗီယက်ယူနီယံလိုဖြစ်လာလိမ့်မယ်လို့အစိုးရကစင်ကြေပေးပါတယ်ဒါဟာလုံးဝမမှန်ပါဘူးအဲ့ဒီစင်ကြေပေးပြီးတော့ចောင်းသားတွေကိုတတ်ဖြတ်ခဲ့ပါတယ်ចောင်းသားတွေတတ်ဖြတ်ပြီးမှဆန္ဒပြဝဲကိုအဆုံးသတ်နိုင်တာမဟုတ်ပါဘူ
း TNMN အဖြစ်အပျက်တရုတ်ပြည်တွင်းအမှောင်ချထားတဲ့ကိစ္စနဲ့ပတ်သက်ပြီး Stimson Center ကသူတည်တည် Yonson ကအခုလိုပြောပါတယ်
Well, I think every year during the same time, it is a sensitive time and unnerving time.
ဒီ time မှာဒီအချိန်ဟာအကင်းဆက်တဲ့အချိန်ဖြစ်တယ်လို့စိတ်တုန်လှုပ်ရတဲ့အချိန်လည်းဖြစ်ပါတယ်။ဒီအဖြစ်အပျက်အတွက်မှာတိတိကျကျဘာတွေဖြစ်ဖြစ်ခဲ့လဲဆိုတာနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းပြောပြဖို့ပြည်တွင်းရောပြည်ပမှာပါတရုတ်အစိုးရကိုတောင်းဆိုနေတာပါ။တရုတ်အစိုးရဘက်ကတစုံတရာရှင်းလင်းနေမယ်လို့ကျွန်မတော့မထင်ပါဘူး။သူတို့ကတမိုင်းဖြစ်ရတဲ့လက်ရှိအခြေအနေကိုပိုးပြီးအာရုံစိုက်နေကြပါတယ်။တရုတ်အစိုးရအတွက်တည်ငြိမ်မှုကအရေးအကြီးဆုံးလို့သတ်မှတ်ထားတာပါ။သူတို့အနေနဲ့မတည်မငြိမ်ဖြစ်လာမှာကိုနည်းနည်းမှမလို့ချင်ပါဘူး
။တရုတ်အစိုးရကတမိုင်းဝင်အဖြစ်အပျက်တစ်ခုကိုအမှောင်ချထားတာဟာတည်ငြိမ်မှုကိုထိခိုက်မှာကိုဆိုရင်လို့လား။ဒါမှမဟုတ်အမားကိုဝန်ခံတယ်လို့ဖြစ်မှာမို့လားဆိုတာကတော့မေးခွန်းထုတ်စရာတစ်ခုပါ။နိုင်ငံရဲ့အရေးကြီးတဲ့ဖြစ်ရက်တစ်ခုကိုတည်ခွင့်မရတဲ့တရုတ်ကျောင်းသားရီဖန်ဟွမ်းလိုလူငယ်မျိုးဆက်ကတော့နိုင်ငံရဲ့အရေးကြီးတဲ့ဒီလိုဖြစ်ရပ်တွေကိုစိတ်ဝင်စားလေ့လာရင်ဒီမေးခွန်းကိုတနေ့အဖြေပေးနိုင်ရင်ကောင်းပါရဲ့ခင်ဗျာ
ဗီအိုအေမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ဒ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။ VOA ရဲ့တောင်းကြနေမနေ့ခင်အစီအစဉ်တွေကိုမနေ့9နိုင်အထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းလမ်းမီတာ190ကဘာတိုးချဲ့တင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ငံအတွင်းမှာတော့အင်္ဂလိပ်သင်ကန်းစာနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်သလိုတိုင်းရင်းသတင်းလွှာအစီအစဉ်ထုတ်လွှင့်နေကမှာတော့
ဒီထုတ်လာတဲ့မာပဲကြောက်တွေကသရုပ်ပီတဲ့ကိုတင်ဖို့ရယ်။အဲ့ဒီမာပဲကြောက်ရဲ့အစအနာတွေကရှေးလီမြစ်ပဲကျသွားပြီးတော့အခုလက်ရှိကျွန်တော်တို့အားကိုးနေ
တိုင်းသားဒေသတွေကထူးခြားဖြစ်စဉ်အသေးစိတ်ကိုမကြခင်မှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ခင်ဗျာ။အခုတော့နန်းနယ်ခင်အင်္ဂလိပ်သင်ကန်းစာကိုလေ့လာကြရအောင်ပါ။ American Indian 3အင်္ဂလိပ်သင်ကန်းစာကိုဒေါ်လာတန်ကပို့ချမှာဖြစ်ပါတယ
်။ဒီကနေ့နဲ့တင်ပြမယ့် idiom အသုံးကတော့
gate crasher
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက G A T E gate ကချန်တကားပေါက်ကျမတို့မြန်မာမှာလေ gate တကားပေါက်လို့လဲခေါ်ကြတာတော်တော်ရှင်းများသိက C R A S H E R crasher က C R A S H crash ဆိုတဲ့ဝဟယကနေအခြေခံဆင့်သက်လာတာဖြစ်ပြီးအဓိပ္ပာယ်ကတော့ဖြစ်စီးချိုးဖောက်တာကိုဆိုလိုပါတယ်C-R-A-S-H-E-R ကတော့ဖြည့်စီချိုးဖောက်သူပေါ့ရှင်။ဒါကြောင့်စကပိုက်ကလုံးရဲ့လုံကောက်အသေးပဲကတော့ခြံတကားကိုဖြည့်စီချိုးဖောက်ဝင်ရောက်လာသူပေါ့။ဒီအသုံးဆင့်သက်လာတာကတော့1920ခုနှစ်များကလို့ဆိုပါတယ်။ထိုစဉ်ကအာကစားပွဲတွေကိုလက်မှတ်မရှိဘဲခိုးဝင်လာကြရကနေဒီအသုံးကိုအသုံးပြုလာတာလို့ဆိုပါတယ်။ခုနောက်ပိုင်းမှာတော့လက်မှတ်မပါဘဲဖြောပြီးပွဲတွေကိုဝင်တာစာတပြေမှာလေအသုံးပြုလာသလိုအက်ခံပွဲတွေကိုမဖိတ်ဖဲလာတဲ့ခါမှာလေဒီအသုံးကိုရည်ညွှန်းသုံးလို့ရှိပါတယ်။ဒါကြောင့်ပါတီဒါမှမဟုတ်အခမ်းအနားတစ်ခုကိုဖိတ်ကြားခြင်းမခံရဘဲခက်တီတီနဲ့ဝင်ရောက်လာသူကို gate crasher လို့ခေါ်ကြတာဖြစ်ပါတယ်။တနည်းတော့သူကိုမဖိတ်ဖဲရောက်လာတဲ့အတွက်တကားကိုဖြစ်စည်းဝင်ရောက်လာတဲ့သဘောကနေတင်စားပြောဆိုထားတာလို့လည်းယူဆနိုင်ပါတယ်။တကယ်တော့အဲ့ဒီလူဟာခြံတကားကိုဖြစ်ဝင်လာတာတော့မဟုတ်ဘူးပေါ့ရှင်။ဖိတ်ကြားခြင်းမခံရဘဲအတင်းဝင်လာလို့ခြံတကားဖြစ်ဝင်လာတဲ့သဘောနဲ့တင်စားသုံးနှုန်းထားတာဖြစ်ပါတယ်။နိုဗ ెంబ ာလ24ရက်နေ့ကအင်ဘူရိုအက်ခံပွဲမှာအိန္ဒိယဝန်ကြီးချုပ်မန်မိုဟန်စင်ကိုသမ္မတဦးဘာမားကအက်ခံပွဲကျင်းပရာမှာအဲ့ဒေတော်စီနီမမပါဘဲတာရစ်နဲ့မီကဲလ်ဆလာဟီတို့ဇနီးမောင်နှံရောက်လာလို့အင်ဘူရိုရဲ့ Secret Service လုံခြုံရေးတာဝန်ခံတွေလည်းအတော်လေးမျက်နှာပူစရာဖြစ်ခဲ့တဲ့သတင်းသောရရှိများကြားခဲ့ကြမှာပါ။အဲ့ဒီတော့ကြောင့်လေ gate crasher အသုံးဟာ3 media တွေထဲမှာခေတ်စားလာခဲ့ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Crew ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The neighbors did not invite them to their party but the Jones went there as gate crashers
အင်းကြီးကြီးတွေလုပ်တဲ့ပါတီကိုသူတို့အဖိတ်မခံခဲ့ရဘူးဒါပေမဲ့လို့လေ Jones လင်မယားကတော့မဖိတ်ဖဲလေသွားခဲ့တယ်လို့အဓိပ္ပာယ်ရပါတယ်
The neighbors did not invite them to their party, but the Jones went there as gate crashers.
ဒါပြင်ပါတီဘွဲကိုအဖိတ်မခံဘဲသွားခဲ့တယ်ဆိုရင် gate crashers စာပါတီ crasher လို့လည်းရည်ညွှန်းသုံးလို့ရပါတယ်။အက်ခံဘွဲကိုအဖိတ်မခံရဘဲသွားခဲ့တယ်။လက်မဘွဲပဲနဲ့ဖြောပြီးဘွဲအကစားဘွဲတွေကိုသွားကြည့်တဲ့သူကိုဘယ်လိုရည်ညွှန်းပြီးတော့ idiom သုံးလဲ?
gate crasher.
လို့သုံးလို့ရပါတယ်အဲ့ဒါကတော့ဒီကိရိမင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လလာတန်ရဲ့အင်္ဂလိပ်သင်ခန်းစာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာအခုတော့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်မှာတော့သွေးလေးဘက်နာအပိုင်းနှစ်ကုသမှုအကြောင်းကိုတင်ပြထားပါတယ်သွေးလေးဘက်နာယောဂါကုသမှုကယောဂါပြင်းထန်မှုအလိုက်အမျိုးမျိုးရှိပြီးလူနာဘက်ကလိုက်လို့ရမှာတွေကလည်းထပ်တူအရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးပါတယ်ဒီအကြောင်းအယိုးအကျော်အစ်စ်ထူးကုနဲ့ဆေးတက္ကသိုလ်တက်ဆေးပညာဌာနဗမောက္ခဌာနမှဒေါက်တာချစ်စုကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်
Okay, Yujose Tuku Siawanjine, Pamoka, Doctor Chesokamia. So, no, the three Liban and Patapijo, Peter Kaupyogedoa, the Piajin, Chao Yende, now Lakanarine, the Yoga Bulu, Sumpia Messrari, which General Diga, Pioga Varesia, Dikado Sia, Yoga Pilla Bilushi, Bulu, Dija, Gudabu Nitarigo, Diga, Pioma Piparesia, or Yoga Pilla B. So, yes, Gudan and Nitaria, Blue Shilesia.
Dibamu Nitaria, Diva Yoga, Piau, Scratchy. ဆိုချက်ကြီးတဲ့အခါကျတော့စစ်ကခြေဥဆိုပေမဲ့တချို့ကလည်း60ခုလောက်ပြည်တယ်တချို့က80ခုလောက်ဖြစ်တယ်ဆိုတော့အစ်ကလည်းခုလောက်ကြောင်းမလဲတော့ဘူးမှတ်တမ်းနေတာပေါ့နောက်ပြီးတဲ့အခါကျတော့ဒီအရက်ကတက်တယ်ဆိုတာပေမဲ့20ရက်နေပေါ်မှာ100လောက်ထိတက်နေတာပေါ့ဒီပြင်ဆုံးပေါ့ရောင်းရမ်းတက်တာဒါသူတို့ဘလောက်ကလဲဆိုတော့ထည့်ပြီးတော့တွေ့ရတယ်ဆိုပြီးတဲ့အခါမှာနာခြင်းမှုဘလောက်ဆိုးတယ်ပ ာလားတို့ရောင်းလာလားအရန်ရောင်းလာလားဆိုသုံးစဉ်ခွဲလိုက်တယ်ခွဲပြီးတော့မှဈေးကပြည့်စုံနေစားမလားလေလက်ဈေးနဲ့စားမလားဟိုနည်းနည်းလေးဈေးနှစ်ခုပေါင်းပေးရမလားဆိုပြီးတော့မှတောက်ဈေးတွေစဉ်းစားရတာပေါ့လေအဲ့ဒီလိုတောက်ဈေးတွေကတော့ဒီမှာတော့အထုံးများတာကတော့ဒီတော့ငါဖျားသေးလို့အစီအစဉ်ကလိုရိုကွင်းပေါ့လေဒါနောက်ပိုင်းတော့ဟက်ဆော့ဆီကလိုရိုကွင်းဆိုတော့ပုံပြီးတော့မှစိတ်ချတဲ့ဈေးလေးပေါ်လာတယ်နောက်တစ်ခါကျတော့နည်းနည်းလေလာလောက်ပြလာပြီလို့ရှိရင်တော့ B2 traffic to the fluoramide to ဆိုတဲ့ series တုံးရပါတယ်။အဲ့ဒီနေမှာပို့ပြီးတော့မှပြင်းထန်တဲ့လေဗနာအဆင့်လို့သတ်မှတ်တယ်ဆိုရင်တော့ဒီ series နှစ်ခုပေါင်းပြရပဲဖြစ်ဖြစ်။နောက် C1 ကုတုံးလို့ခေါ်တဲ့ series လည်းတုံးရတယ်။ခုခံတက်ကိုခုခံတက်နဲ့ပြန်ပြီးတော့မှထိပြီးတဲ့ series ပေါ့နော်။ထိုး series လည်းရှိပါတယ
်။ဟုတ်ကဲ့ဆရာကြီး။ဒီလူနာဘက်ကနေပြီးတော့ဒီကုသနေတဲ့အချိန်မှာပေါ့နော်။အိမ်မှာလုံနိုင်တဲ့ကုသမှုမျိုးရောရှိလားဆရာကြီ
း။လူနာဘက်ကလည်းတမှုတဘုံတော့အရေးကြီးတယ်ဆရာဝန်ကတမှုတဘုံနောက်တမှုတဘုံကတော့ပြင်လဲထူဆောင်ရေးကုသမှုပေါ့လေလူနာလည်းမလိုရမလဲဆိုတော့တစ်ခါတော့ဆရာဝန်ပြီးတဲ့ဈေးကိုဆရာဝန်ပြီးတဲ့အချိန်စားဖို့ပါတော့အရေးကြီးရပါလေဒုတိယတစ်ပိုင်းကတော့ဆရာဝန်ကဈေးကျင်ကနေပြင်ကြလိုက်တယ်ဆိုရင်အဲ့ဒါကိုအိမ်မှာဆွဆဲနေလို့ပြုလို့ပဲဒီဆရာဝန်ကဈေးကျင်ကအချိန်မှာတော့တစ်ခါပဲပြလိုက်နိုင်ပဲပဲအဲ့ဒီတစ်ခါနဲ့လုပ်ရုံနဲ့တော့ယောဂကတက်တာမပေါ့ဘူးအဲ့တော့အိမ်မှာညမနေသမတ်ရတဲ့အချိန်တိုင်းမှန်မှန်လုပ်သွားမှာဒီအစ်စ်ကြီးကောက်ကွေးမသွားအောင်ခောက်ဝဲနေမှာပေါ့နော်အဲ့တော့သမတ်ရဲ့အစ်စ်ကြီးကိုသူ့ရှာနေတယ်လေချင်းကနေဒီလုပ်ပြီးလို့လုပ်တယ်အဲ့တစ်ခါကကျတော့လေအစားအသောက်အနေနဲ့စီရင်မှုလုပ်တယ်အစားအသောက်အနေနဲ့ဆိုတာကဒီရိုးဗီဇတွေကိုစုံစော်တဲ့အစားအသောက်တွေကဒီစူးစီးပါတဲ့အစားအသောက်တွေပေါ့ဒီမှာအချူရည်တောက်တယ်ဆိုရင်အချူရောင်ချူရည်ဆိုရင်ကောင်းတယ်အနေရောင်တို့ဝါရောင်တို့စူးတဲ့အချူရည်တွေဆိုရင်ကျောင်းအောင်ထားနေတာပေါ့နော်အဲ့လိုပဲဆူပြီးပါတယ်ဒီမြေစားတော့ဒီမှာလက်ဖက်ဆိုင်လည်းဆူပြီးပါတယ်လက်ဖက်ဒီစားမင်းပေါ့မြေစားရင်လည်းအနေအောင်ဆူရတဲ့မြေတွေဆိုရင်မကောင်းဘူးအဖြူရောင်မြေဆိုရင်ကောင်းတယ်မဆူသေးဘူးတက်တက်ကြာရှောင်းရတာပေါ့ဒီမခက်တာကအပြင်မှာလည်းရှောင်းလို့ဒီမြေတော့ခက်တယ်နောက်တစ်ခုကကျတော့ကာရှိဆောင်လုပ်ရတဲ့စားတော့ဒီပေါ့ဆူပြင်းကဒီဝတ်ဝန်းချောင်းလိုမျိုးပြေကွန်းလိုမျိုးငါးတစ်တာလိုမျိုးသူကကြာရှိဆောင်ကျတော့ဓာတ်ပစ္စည်းနဲ့ပေါင်းစပ်ထားတဲ့ကမ္ဘာအဲဒီဓာတ်ပစ္စည်းတွေကခန္ဓာကိုယ်ထဲမှာပြည်စံဓာတ်တွေကိုလုံဆော်တတ်တယ်။အဲကြောင့်ဓာတ်တွေကိုလည်းဆောင်ရှားဖို့လိုတယ်ပေါ့နော်။အဲလှူရှားမှုကတော့လှူရှားတော့လာမှုပြန်မှာသွေးလစ်ပတ်မှုကောင်းမှာကိုယ်ခံအားကြရလည်းစနစ်ကျလာမှာ။အဲတော့မြဲထိုင်နေလည်းမကောင်းဘူး။စက်ဘက်ကိုတုံးရဲသိရဲကိုနိုင်ဘွယ်တော့တော့ဆန်းလျှောက်ကလေးတွေကမှအားကြက်တမှုလို့ဖြစ်နေပေါ့
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီအစ်စ်တရားရောင်ပြီးနာနေတဲ့အခါကျတော့ခုနလှူရှားမှုရည်မိနစ်30ပေါ့နော်။လမ်းလျှောက်ပြီးတဲ့အနေထားမှာအရန်အလွန်ကျုံလှုပ်ဖို့အနေထားမျိုးရောက်သွားမှာရောဆိုရလား။ဘယ်လိုဆရာအကြံပေးချင်လဲ။
အဲ့ဒါကလည်းဟုတ်တယ်။ကဆူလူနာကြီးကတစ်ခါဆုံးနိုင်ဝဲချောက်မှန်ဆိုရင်ဒါလည်းပြီးတာလို့ပါလို့တဲ့တောင်းဝန်းမီတော့ကိုဆိုးသွားတယ်လည်းရှိတာပေါ့နော်။အဲ့တော့ရှင်ဆက်ဖို့ကတော့ကိုခန္ဓာကိုယ်ပဲအကြံပေးချက်ပဲ။ကိုခန္ဓာကိုယ်ကနေပြီးတော့မှနာလာပြီဆိုလို့ရှိရင်သူကဒါအကြံပေးနေတယ်ဆက်မဆောင်နေတော့ပေါ့နော်အဲ့တော့ကိုကဆေးရောက်တယ်ဒီငန်းလေးတွေကဆေးဝင်လည်းလုပ်ပဲလို့သက်တာနေတယ်ဆိုရင်တော့ကိုကရှောက်လို့ရတာပေါ့နိပြီးပြီးတော့မှရောင်ပြီးတော့နာနေပြီဆိုတော့ရှောက်လို့မရဘူးအဲ့တော့ကိုကရှောက်ကြည့်ရှောက်ကြည့်လို့မနာဘူးခံနေတယ်ဆိုရင်တော့နာရီဘက်ပြီးအောင်ရှောက်ရှောက်ရင်းနဲ့မှအစ်စ်တရားနာလာတယ်ဆိုရင်တော့နာပြီးတော့အိမ်မေးပို့ထောင်းလိုက်ပေါ့ပြီးပြီးပြီးနဲ့ဒူးဒူးပြီးတော့ရှောက်သွားမှာပေါ့နော်10မိနစ်လောက်ရှောက်တယ်ခံနေတယ်ဆိုရင်10မိနစ်ရှောက်တဘက်လောက်ယူလို့ရှိရင်ကိုကအချိန်ကြီးကောင်းလာပြီဆိုရင်မိနစ်30လောက်အဲတဘက်လောက်နေလို့အချိန်ကြီးတက်ကောင်းလာပြီဆိုရင်နိုင်ပြီလောက်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုကိုဒီကုသမှုခံယူနေတဲ့အချိန်မှာ အလုတ်ပါဝင်ခြင်းတို့အိမ်ပါဝင်ခြင်းတို့ဟာဘယ်လိုမျိုးသူဝိုင်းကူညီပေးတယ်လဲဆရာလူနာကကဘယ်လိုမျိုးသူတို့နဲ့ဆက်ဆံဆောင်ရွက်တယ်လဲဆရာ
ဒီမှာလေလူနာတွေကသိကျင်ကြတာကဟိုကူးမလားပေါ့လေအိမ်ကလူတွေကိုသူမျိုးလိုက်တဲ့ယောဂလူလည်းသိကြတာရှိတယ်သူမျိုးလိုက်တဲ့အိမ်ကလူတွေလည်းဖြစ်တတ်တယ်ဆိုတာလည်းရှိတယ်တို့ကြည့်ရတယ်ဒီလိုမောင်နှမတွေဆိုရင်တယောက်ဖြစ်ရင်နောက်တစ်ယောက်လည်းဖြစ်တာကြည့်ရတယ်ပေါ့နော်အဲ့ဒါကတော့ကူးတာမဟုတ်ဘူးသူကပြီးကမှပါလာတဲ့ခါကျတော့တယောက်ဖြစ်ရင်နောက်တစ်ယောက်လည်းဖြစ်တာဆိုတော့အတူနေလို့တော့မကူပါဘူးသူကကုသရောဟာမဟုတ်ဘူးပြင်မှသူလည်းပုံစံနေလို့ရတယ်ပြုစုလို့ရတယ်တူဖေးမှလို့ရတယ်ဒါတော့သူတို့ကိုအိမ်မှာတက်နေတော့ဖေးမှလို့ရပါတယ်အဲ့ဒါကြတော့လေသူတို့ကိုတိတ်ပြီးတော့ဖေးမှပြီးတော့အရေးကြီးကြီးနဲ့နေလို့ရှိရင်လည်းသူတို့အဆင်ပြေတယ်မတုံးလို့ရှိရင်ပို့ပြီးတော့မှပင်လီသွားရည်ဖြစ်တဲ့အဲကြောင့်သူတို့ကိုအားပေးဖို့လိုတယ်သူတို့ဆုံးဖြားသွားတာကိုပြီးတော့မှလုပ်ဖို့ပြင်နေတဲ့တုံးပေးဖို့လိုတယ်သူတို့ပြင်ချင်တာမလို့ဘူးဆိုရှင်ဘာလို့မလုပ်တာလဲနာနေသေးသလားမနိုင်လို့ပါကိုကနေပြီးတော့မှရှင်းနေပြီးတော့ပျောက်ပေးဖို့လိုတာပေါ့နော်နောက်တစ်ခုကတော့ဘေးနားဒီနေနေကိုဒီလူနာနေနေကိုလုပ်ဖို့လိုတာကဒီခုယောဂမှာစီးပြီးတောက်နေတဲ့အခါမှာပဲစီးပြီးယောဂကြောင့်ဖြစ်ပြီးဖြစ်လာတဲ့ဆူဆူလေးတွေလည်းရှိတယ်အဲ့ဒါလေးတွေကိုလည်းပြီးတော့မှစောင့်ကြည့်ပေးလို့ရပါတယ်ဘာဒီလောက်လို့ရှိရင်ဒီခါကျမျိုးလုံးတွေပေါ်တတ်တယ်မျိုးလုံးကလည်းကျတော့လူနာကိုယ်ကိုယ်ကိုသိပြီးတော့ကြည့်ရပါခဲ့တယ်ဒီရအိမ်သားနေရှိတော့မှမြင်တာပေါ့နော်မျိုးလုံးကလည်းလည်းဝါလို့ပဲဒါဆိုရင်ဆောင်းဝင်ရှိလို့ပြန်ပြီးတော့ပြရတာပဲလည်းရှိတာပေါ့လေနောက်တစ်ခုကတော့မိသားစုမှာအိမ်အောင်ပဲရှိတယ်ဆိုရင်တော့သတိထားဖို့တစ်ခုရှိတာပေါ့လေဒီရိုးကြောစိတ်စီးကြီးကများချင်းတောက်နေလို့ရှိရင်ကိုယ်ဝင်ဆောင်လို့ပြရဘူးကိုယ်ဝင်ဆောင်လိုက်လို့ရှိရင်ကလေးမှာခွဲနာကိုချိုးရင်းတာလေးတွေပါလာတာတို့ကကိုယ်ဝင်ဖြစ်ကြတာပဲလေဖြစ်တယ်အဲကြောင့်အဲ့ဒီမှာတော့နှူးညီနေပြီးတော့မှကိုဝင်ဟို50ချာနေတည်ပုံပြီးတော့မှခဏတားတာကိုလည်းလူတာပေါ့နော
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ဂျမားရီကနာပြီးမှာတော့တိုင်းရင်သတင်းလွှာကိုနားဆင်ရမှာဖြစ်ပါတယ်ထိုင်းကြည်ဆိုင်ဖီဘာဝိုင်းတော်သားတွေကစူးစီးတင်ဆက်တာပါ
တော်ရရှိများရှင်မြန်မာနိုင်ငံမှာရှစ်လေးလုံးအောင်ကျွားမှုပေါ်ပေါက်ခဲ့ပြီးနောက်တစ်နှစ်မှာပဲကျုံခဲ့ရတဲ့တရုတ်နိုင်ငံဘေကျင်းမြို့တော်ကတီအန်အမ်ရေးခင်းဟာဒီသတင်းပတ်ထဲမှာပဲအနှစ်30ပြည့်သွားပါပြီဒီမိုကရေစီလွတ်လပ်ခွင့်တွေအတွက်ကျောင်းသားလူငယ်တွေဥဆောင်လှုပ်ရှားခဲ့ကြတဲ့အောင်ကျွားမှုနှစ်ခုစလုံးကိုတော့အာဏာပိုင်တွေကဖြိုခွဲခဲ့ကြပါတယ်ဒီလိုတူညီမှုတွေရောကွဲပြားမှုတွေပါကျုံခဲ့ရတဲ့လှုပ်ရှားမှုနှစ်ခုကနေတက်ကြွလှုပ်ရှားသူတွေရောအာဏာပိုင်တွေဘက်ကပါသင်ခန်းစာယူစရာဘာရီများကြံရစ်ခဲ့ပါလဲဒီလှုပ်ရှားမှုတွေဟာအချီးအနှီးဖြစ်ခဲ့တယ်လို့ဆိုနိုင်ပါလားဒါမှမဟုတ်အပြောင်းအလဲတွေအတွက်တစုံတရာတွန်းအားတွေဖြစ်ခဲ့တာဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ View ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေည View ရဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့ Fever Wine တို့သားတင်ဆက်တဲ့တိုင်းရင်သတင်းလွှာကိုနားဆင်ကြည့်အောင်ပါ။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြိုဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မင်းမြားမြို့နယ်စပါးထားကျေးရွာအနီးမှာတက်မတော်နဲ့ရခိုင်လက်နက်ကိုင်အေးရဲ့အဖွဲ့တို့တိုက်ပွဲအတွင်းလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တဲ့အတွက်ကျေးရွာသား6ဦးသေဆုံးပြီးတော့9ဦးဒဏ်ရာရရှိခဲ့ပါတယ်။ချင်းပြည်နယ်ပလောဝါမြို့နယ်ကလတန်မြစ်ကြောင်အတိုင်းဆက်လီနဲ့တင်ဆောင်လာတဲ့စံအိတ်150ကျော်နဲ့စားသုံးကုန်ပစ္စည်းတွေကိုရခိုင်လက်နက်ကိုင်အေးအေးတပ်ဖွဲ့ကသိမ်းယူသွားခဲ့ပါတယ်။မွန်ပြည်နယ်အတွင်းပြည်ထနာဖြစ်ပွားနေစေတရားမဝင်ငွေစုငွေချေးလုပ်ငန်းအခြေအနေအကြောင်းတွေကိုကြားကြားရမှာပါရှင်။ကျွန်
မကနန်းဟော်မှရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မင်းပြန်းမြို့နယ်စပထာကျေးရွာအနီးမှာတိုက်ပွဲဖြစ်ပွားပြီးလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တဲ့အတွက်ကျေးရွာသား6ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့ပါတယ်ဇွန်လ3ရက်နေ့နနက်ပိုင်းကစပထာကျေးရွာနဲ့ဗိတ်တောင်ကျေးရွာအကြားမှာရခိုင်တပ်မတော် AA နဲ့အစိုးရတပ်တို့အကြား3နာရီခန့်အကြားတိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲအတွင်းလက်နက်ကြီးကြီးတလုံးဘုံတော်ကြီးကျောင်းမှာကြားရောက်ပောက်ကွဲခဲ့တဲ့အတွက်၁၄နှစ်အရွယ်အမျိုးသမီး2ဦးအပါအဝင်6ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့တယ်လို့ကြေးရွာသားတွေကပြောပါတယ်ဒဏ်ရာရသူတချို့ကိုမင်းပြားစစ်တွေစည်းရုံမှာပို့ဆောင်ဈေးကွက်မှုခံယူနေရပြီးသေဆုံးသူတွေကိုတော့ဇွန်လ၄ရက်နေ့ကမင်းပြားမြို့မှာကူတွင်းတကြိုလိုက်ပြီးဖြစ်ပါတယ်ဇွန်လ၂ရက်နဲ့3ရက်နေ့တွေကမင်းပြားမြို့နယ်မှာဖြစ်ပွားတဲ့တိုက်ပွဲအတွင်းနှစ်ဖက်ကြဆုံးမှုတွေရှိခဲ့တယ်လို့လက်နက်ခဲယမ်းတွေအပါအဝင်၃ဘန်းတချို့ကိုလည်းရခိုင်တပ်မတော်ဘက်ကတင်းစီရမိထားတယ်လို့ AA ဘက်ကတင်းထုတ်ပြန်ထားပါတယ်
ချင်းမြင့်နဲ့ပလောက်ဝမြို့နယ်ထရုံးအန်ကျေးရွာအုပ်စုခွဲတန်းတွက်ကလတန်မြစ်ကျောင်းဆိုင်ဆက်လီနဲ့တင်ဆောင်လာတဲ့ဇိုင်းအိတ်150ကျော်နဲ့စားသုံးကုန်ပစ္စည်းတွေကိုဇွန်လ3ရက်နေ့ကရခိုင်လက်နက်ကန်အေအေသက်ဖွဲ့ကလည်းတင်ယူသွားခဲ့ပါတယ်။ကောင်ပြူနဲ့ကျေးလီကျေးရွာနီးမှာအေအေသက်ဖွဲ့ကရပ်တန့်စီပြီးဆက်လီပေါ်မှာပါလာတဲ့ဇိုင်းအိတ်နဲ့စားသုံးကုန်တွေကိုတင်ယူခဲ့တာလို့အဲ့ဒီဆက်လီမှာပါလာတဲ့ဥနိုင်နိုင်ကပြောပါတယ်။အေအေပြောရေးစုခွေရှိသူခိုင်တုခကတော့အခုတင်းစည်းထားတဲ့စံနဲ့ကုန်ပစ္စည်းတွေဟာမြမသမတော်ရဲ့ရိတ်ခါတာဖြစ်ပြီးအယတ်သားတွေကိုတုံ့ပြုပြီးကလတန်မြစ်ကျောင်းထက်ဘက်ကိုပို့ဆောင်လာလို့ဖမ်းဆီးသိမ်းယူတာလို့ပြောပါတယ်။ပလောဝမြို့နယ်မှာရခိုင်လက်နက်ကန်အေအေလှုပ်ရှားမှုရှိနေတဲ့အတွက်သမတော်ကလည်းဖြတ်လိဖြတ်နှီးပြာရရိတ်ခါဖြတ်တောက်တဲ့အနေနဲ့မေလဆိုင်ပိုင်းကစပြီးတော့ပလောဝဘက်ကိုစံတည်ယူခွေပိတ်ပင်ထားခဲ့ပါတယ်။
ကရင်ပြည်နယ်မှာလက်ရှိတာဝန်ထမ်းဆောင်နေတဲ့ဝန်ကြီးနှစ်ဦးဟာကိုကျိုးအတွက်မလျော်ဩစာသုံးပြီးအလွဲသုံးစားမှုပြုတာရှိခဲ့တယ်လို့ကရင်ပြည်နယ်ဗမာတိုင်းဒေသကြီးဝန်ကြီးဟောင်းကသူ့ရဲ့တရင်စာရှင်းလင်းပွဲမှာပြောကြားသွားပါတယ်လက်ရှိကရင်ပြည်နယ်စီမံကိန်းဘန်တာရေးနဲ့စီပင်တာယာရေးဝန်ကြီးဌာနဝန်ကြီးနဲ့ကရင်ပြည်နယ်စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနဝန်ကြီးနှစ်ဦးဟာကိုကျိုးအတွက်ကရင်ပြည်နယ်အစိုးရအဖွဲ့ဖွံ့ဖြိုးရေးရန်ပုံငွေထဲကငွေတွေချေယူမှုရှိခဲ့ပေမဲ့ပြန်လည်ပေးချေတာနဲ့ပတ်သက်ပြီးအစိုးရအစည်းအဝေးတွေမှာတင်ပြတာတွေမရှိကြောင်းဝန်ကြီးဟောင်းဦးတေစထွက်လိုင်းထွေးကပြောပါတယ်ဗမာတိုင်းဒေသကြီးဝန်ကြီးဟောင်းဦးတေစထွက်လိုင်းထွေးဟာပြီးခဲ့တဲ့မေလ23ရက်နေ့ကကရင်ပြည်နယ်ဗမာတိုင်းဒေသဝန်ကြီးကနေနှုတ်ထွက်လိုက်တာဖြစ်တယ်လို့သူနှုတ်ထွက်ရတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးမေလ31ရက်နေ့ကပြုတ်လုတဲ့တည်င်းစာရှင်းလင်းပွဲမှာအခုလိုပြောတာဖြစ်ပြီးသူပြောထားတဲ့အချက်လက်တွေနဲ့ပတ်သက်ပြီးအာမခံကြောင်းလည်းပြောဆိုထားပါတယ်
ရင်းချမ်းရေးလုပ်ငန်းစဉ်နဲ့မွန်ရေးရာကဏ္ဍအတီးတီမှာအမျိုးသမီးဥဆောင်မှု30ရာခိုင်နှုန်းပါဝင်ရေးကိုမေလ30ရက်နေ့ကကျင်းပပြုစီခဲ့တဲ့ရင်းချမ်းရေးလုပ်ငန်းစဉ်ပြန်လည်သုံးသပ်ခြင်းနဲ့အမျိုးသမီးတွေပါဝင်ဥဆောင်မှုမြင့်တင်ရေးဆွေးနွေးပွဲမှာသဘောတူညီဆုံးဖြတ်ချက်ချခဲ့ပါတယ်။အမျိုးသမီးတွေအတွက်ရည်ရှိမှာ50ရာခိုင်နှုန်းပါဝင်ဖို့ချမှတ်ထားပေမဲ့ရည်သူမှာတော့30ရာခိုင်နှုန်းပြည့်ဖို့ရထားတယ်လို့မွန်ညညရေးပါတီဗဟုလုပ်မှုဆောင်ဖွဲ့ဝင်မိလူဝီဟန်ကပြောပါတယ်။မွန်ပြည်တပ်ပါတီဥဆောင်တဲ့ဒီဆွေးနွေးပွဲမှာအမျိုးသမီးကဏ္ဍကိုဦးစားပေးဆွေးနွေးရတာကတော့မွန်ရေးရာကိစ္စရပ်တွေအတွက်မဟာဗျူဟာရေးဆွဲချမှတ်ရေးမှာအမျိုးသမီးတွေရဲ့ပါဝင်ဥဆောင်မှုမြင့်တင်လာဖို့အတွက်ရည်ရွယ်တယ်လို့ဆိုပါတယ်။မွန်ပြည်တပ်ပါတီကဖွဲ့ဝင်တွေမွန်ညီညွတ်ရေးပါတီကဖွဲ့ဝင်တွေမွန်စတ်တပင်ဖွဲ့မွန်လူမှုဖွဲ့စည်းတွေနဲ့ရမညာရှိနေကွန်ရက်ဖွဲ့တို့ကလည်းမော်လမြိုင်မြို့ရမညာဟိုတယ်မှာနှစ်ရက်တာဆွေးနွေးဆုံးဖြတ်ချမှတ်ခဲ့ကြပါတယ်။
ရှမ်းလက်နက်ကင်တပ်ဖွဲ့တွေကိုငွေကြေးကောက်ခံပေးရဆိုပြီးရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်နှမ်ဟူတောင်ကျေးရွာအုပ်စုအုပ်ချုပ်ရေးမှူးဦးဆိုင်တင်ချိုကိုပုံမှန်စက်ခွန်တင့်နဲ့ဖမ်းဆီးထားတဲ့အပေါ်ပြန်လွတ်ပေးဖို့နှမ်ဟူတောင်အုပ်စုဒေသခံ900ကျော်ကလက်မှတ်ရေးထိုးပြီးနိုင်ငံတော်နဲ့တက်ဆိုင်အာဏာပိုင်တွေကိုပေးပို့ခဲ့ပါတယ်။မေလ28ရက်နေ့ကနှမ်ဟူတောင်ရွာသားတွေစုပေါင်းပြီးကြောက်မဲမြို့တရားရုံးကိုစာပေးပို့ခဲ့တာဖြစ်ပါတယ်။ဦးတင်ချိုကိုဧပြီလ26ရက်နေ့ညပိုင်းမှာဖမ်းဆီးတာဖြစ်ပြီးလက်ရှိကြောက်မဲရဲစခန်းမှာချုပ်နှောင်ထားတယ်လို့မိသားစုဝင်တွေကပြောပါတယ်ဥတင်ချိုကို RCSS နဲ့ SSPP ရှမ်းလက်နက်ကိုင်အဖွဲ့အစည်းတွေအတွက်ငွေကြေးကောက်ခံပေးတဲ့တပ်တီအထောက်အထားတွေနဲ့အတူဖမ်းဆီးရမိတယ်ဆိုပြီးကြောက်မဲအခြေစိုက်ခမရ9ဒုံညာနစ်ကဘုံမူဝေယံထွန်းကမတရားအတင်းဆက်သွယ်မှုဥပဒေပုံမှန်စက်ခွန်တင့်နဲ့တရားလိုလုပ်ပြီးတရားစွဲဆိုထားပါတယ်
အခုတည်င်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမူဘီနဲ့အတွင်းတရားမဝင်ငွေစုငွေချေးလုပ်ငန်းကနေငွေလိမ်လည်မှုပြဿနာပေါ်ပေါက်ခဲ့ပြီးဒေသခံတချို့ရဲ့ရင်းနှီးငွေကျပ်သိမ်းပေါင်း၄သိန်းလောက်ဆုံးရှုံးခဲ့တာပါဒီငွေကြေးအရှုပ်အရှင်းကိုပြည်내အစိုးရအာဏာပိုင်တွေကအေးအေးယူဆောင်ရွက်တာတွေရှိခဲ့ပေမဲ့မပြည့်လည်သေးတဲ့အခြေအနေမှာရှိနေပါတယ်မိကလျာမုံကစူးစီးတင်ဆက်ထားပါတယ်
Monpine de Mayuga, the Yamawin, online with Sumichi, de la Melongan, Locane, Taina Daima, Minyan, Taimbeka, we suit Tewin to the go, Shiagai no move, Piano nine at two, Jan Singi did it, we Talujinando, Uri Jaya, Sawya nine at Lule, Yemu name Yaupai, Messanan and Yiga, Muta, Lutabusle, Nandi Haga, Kulu, Piabane.
เดี๋ยวคุณก็จะคุยทะเลเนี่ยเอาช่วยมือดีกว่าไม่งั้นฉันลูกพัฒนาดีกว่าเจอรู้ยานี่เดี๋ยวคุยเวียบดีกว่าจิ้วทองไปก็ซื้อมือแค่เดือนหนึ่งเนี่ยที่ไทยเนี่ยที่บินเนี่ยเลยโอ้ไม่งั้นฉันเนี่ยโอ้ซื้อบุ้งเปล่าเจอจ้างอะไรเวียบดีก็เที่ยงอยู่ตลอดเจอรู้อ่ะคุยไปเลยก็พอเนาะไอ้เดี๋ยวคุยไปเดี๋ยวชี้ยากันโน่นยาบีบีโอเคยี่เนี่ยคุยกันมาเลยมือเลยกูเปลี่ยนไปแล้วพี่ทำไมก็ลุ้นเชื่อเรื่องชี้
က်ကသူ့စီမှာရှိတဲ့လက်ကျန်ငွေ3000နီးပါးလောက်ကိုပဲပြန်ရောပေးနိုင်ခဲ့တာဖြစ်ပြီးသူ့အပေါ်ကဒိုင်းကျောက်ကနေငွေတွေပြန်ရဖို့တရားဥပဒေကြောင့်ရတရားစွဲဆိုဖို့စီစဉ်နေတယ်လို့အဲ့ဒီဒိုင်းကျောက်ဆိုသူကလည်းသက်ဆိုင်ရာကနေပြည်တော်မှာဖမ်းဆီးထိန်းသိမ်းထားတယ်လို့လည်း90ဟကအခုလိုဆက်ပြောပါတယ
်အခုလည်းအမိငင်းချမ်းကလည်းသူကျွန်တော်သိရတဲ့နောက်ကတော့သူ့ရဲ့ဒိုင်းကျောက်ရှိတဲ့သူ့ရဲ့အပေါ်မှာအဲ့ဒီဆိုင်ကိုလည်းသူကတရားစွဲဖို့စီစဉ်နေလို့ကျွန်တော်ကြားရပါတော့ဒိုင်းကလည်းလက်ရှိကလည်းဟိုအခိုင်ခံထားတဲ့ဒိုင်းကအချုပ်ခံချက်မရှိသေး
ဆုံွေထဲ့ဝင်ထားသူတွေကိုလုံးဝပြတ်မရောက်ပေးတဲ့မိကျေးလိုက်တိုင်းကိုတော့လင်မယားမြောက်စလုံးကိုရေးမျိုးမှရေးစကားမှဖမ်းဆီးထိန်းသိမ်းထားပြီးဒီငွေစုလေးလာမဲကိစ္စမှာစုစုပေါင်းငွေတန်ဖိုးစက်သိန်းပေါင်း၄သိန်းလောက်ရှိတဲ့အတွက်ဒိုင်းနှစ်ဦးပြန်ရောက်ပေးနိုင်ဖို့ကလွယ်ကူတဲ့ကိစ္စတော့မဟုတ်ဘူးလို့လေနိုင်တီဟကဆိုပါတယ်။အငိမ့်စာမွန်ပြင်းတဲ့ဥပဒေချုပ်နိုင်ဝင်းကြီးကတော့ဒိုင်းဘက်ကလုံးဝတရားစွဲခံရမှာတော့တည်ကြတယ်လို့ခုလိုပြောပါတယ်။
ဒီဟာကတော့သိကြတယ်အဲဒီပေးစားငွေကြီးလုံကဥပဒေနဲ့ပုံကြည့်တယ်သူကလောက်ထားတဲ့လောက်ရတွေကအဲဒီအမှုစစ်တဲ့ခါကျရင်ဘယ်လိုပေါ်လာမလဲဆိုတာမသိနိုင်ဘူးမသိနိုင်တော့အဲမှာဥပဒေရုံးကဥပဒေကြံပေးဖို့တာဝန်ရှိတယ်အမှတရားဆိုရဲရဲတင်လာတဲ့ပုံမှာပေါ့နော
်အခုလိုဒေလာမဲငွေပြမထောက်ပေးတာကိုမကျေနပ်တဲ့လူစုလူဝေးဟာမေလ22ရက်နေ့ကလမိုင်းမြို့ပေါ်မှာရုံရင်းဆန်ခတ်ဖြစ်ခဲ့ပြီးဒိုင်းနဲ့ပတ်သက်တဲ့ဆွေမျိုးနေအိမ်တွေဝင်ရောက်မှွေနှောက်ဖျက်ဆီးခံရတယ်လို့ငွေကြေးပစ္စည်းတွေပါလူရဲခံရတဲ့အတွက်မော်လမြိုင်ခရိုင်ရဲတပ်ဖွဲ့ရင်အားတရားကျော်ဝင်ရောက်ထိန်းသိမ်းခဲ့ရလို့ဒီလီလမဲကိစ္စဟာအများပြည်သူစိတ်ဝင်စားပြီးဟိုးလေးတကြောဖြစ်ခဲ့ရပါတယ်ရှင်
ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်ဆက်နမ်ခမ်းမြို့မှာကုမ္ပဏီ3ခုကနေမာဘယ်ကြောက်တွေကိုတူးဖော်ပြီးတရုတ်ဘက်ချမ်းကိုတင်ပို့နေတဲ့ကိစ္စနဲ့ပတ်သက်ပြီးပွင့်လင်းမြင်သာမှုရှိတဲ့အပြင်ဒေသခံလူထုကိုတိကျနှိမ့်နာမှုတွေရှိစေတဲ့အပေါ်စစ်ဆေးအရေးယူပေးဖို့နမ်ခမ်းမြို့ကအဖွဲ့အစည်း5ခုကနေနိုင်ငံတော်အစိုးရနဲ့တဘာဝတရားစတာထိန်းသိမ်းရေးဝန်ကြီးဌာနစီကိုဇွန်လ3ရက်နေ့ရက်စွဲနဲ့စာရေးသားပေးပို့လိုက်ပါတယ်အသေးစိတ်သိရအောင်နမ်ခမ်းမြို့နယ်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ဥက္ကဋ္ဌဦးဆိုင်အောင်ဝင်းကိုနမ်ဟုံကနေဆက်သွယ်မေးမြန်းထားပါတယ်
။နမ်ခမ်းမြို့နယ်ဟင်လုံအုပ်စုမှမာဘဲကြောက်တွေကိုဘဲကုမ္ပဏီကနေပေကလေးကစတူးတာလဲရှင်
။အဲဒီ2015ခုကနေပြီးတော့စခဲ့တာပေါ့။ကုမ္ပဏီ3ခုကမြန်မာများဦးကုမ္ပဏီရဲ့တိုးပွားအောင်ကုမ္ပဏီရဲ့နောက်ပြီးတော့နင်းနင်းခိုင်ကုမ္ပဏီတို့ကြားရပါတယ်ခင်ဗျ။
ဟုတ်ကဲ့ဘာကြောင့်ဆရာတို့ကစစ်ဆေးအရေးယူပေးဖို့အစိုးရစီစတင်တာလဲရှင
်ဒီ2015မှာနေပြည်တော်ကနေပြီးတော့သူတို့ဟဲ့ထုတ်လုပ်ခွင့်ပေးလိုက်တာပေါ့သဘောကပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ SAI ပေါ့ဒီအဖွဲ့တွေပြန်ပြီးတော့ထောက်ခံချက်ယူပြီးတော့ပြန်တင်ဖို့ဆိုရတာဒါပေမဲ့နေပြည်တော်ကထုတ်ပေးလိုက်တဲ့ license လိုအပ်ချက်တွေသူတို့ဆက်မလုပ်ဘဲနဲ့ထုတ်နေတာကြားရပါတယ်ဒီထုတ်လာတဲ့မာပဲကြောက်တွေကသေုပ်ပြည်တဲ့ကိုတင်ဖို့ရအဲ့ဒီမပဲကြောက်ရဲ့အစအနတွေကရှည်လီမြစ်ထဲကျသွားပြီးတော့အခုလက်ရှိကျွန်တော်တို့အားကိုးနေတဲ့မန္တရေအားလက်စလဲစိတ်တည်တာတော့ထိခိုက်မှုရှိမှာပဲ။နောက်ရှည်လီမြစ်လည်းတင်ခေါ်သွားမှာပဲလို့နိုင်ငံတော်ရဲ့ဖန်တာကိုလည်းအလွန်ထိခိုက်တယ်ဆိုတာသမ္မတကြီးကြည့်အောင်တော့ကျွန်တော်တို့ကသမ္မတကြီးလက်ကိုခါပြီးတော့သုံးရက်နေ့ကစတင်မှာဖြစ်ပါတယ
်။ဟုတ်ကဲ့ကြောက်တူးပြီးတော့တရုတ်ဘက်ကိုတနေ့တန်ချိန်ဘလောက်လောက်တင်ပို့တယ်လို့ကြားသိရလဲရှင်။
ကားဆေဘင်းကသစီရသတုံးမဲ့တင်နိုင်တယ်ခင်ဗျတော်တော်ကြီးပါတယ်သူတို့ကပြောတာတနေ့လေး၅၆စီးထွက်သွားတယ်လို့ပြောတယ
်ဒီစီမံကိန်းနဲ့ပတ်သက်ပြီးတော့ဘယ်လိုဆက်လုပ်ဖို့ရှိပါသလဲရှင
်ဒီလုပ်ငန်းတစ်ခုကိုလုပ်တယ်ဆိုရင်ပွင့်ရင်းမြင်တာမှုရှိရမယ်အခုကပွင့်ရင်းမြင်တာမှုမရှိဘူးဒီလူကဘာမှမတိဘဲနဲ့ခံနေရတာအဲ့အရာစီးပွားရေးသမားတွေကသူတို့လုပ်ချင်တယ်လို့လုပ်သွားတဲ့အပိုင်းဖြစ်နေတယ်အဲ့ဒီကကျွန်တော်တို့က ဖိတ်သိမ်းနဲ့ပြီးတော့ကျွန်တော်တို့ကလှုပ်ဆောင်သွားမှာဖြစ်ပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မင်းပြန်းမြို့နယ်စပထာကျေးရွာအနီးမှာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့တိုက်ပွဲအတွင်းလက်နက်ကြီးကြီးကြောက်ပောက်ကွဲခဲ့တဲ့အတွက်ကျေးရွာသား6ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့ပါတယ်။ချင်းပြည်နယ်ပလဲဝမြို့နယ်ကလတံမြစ်ကြောင်းအတိုင်းဆက်လီနယ်တင်ဆောင်လာတဲ့စံအိတ်150ကျော်နဲ့စားသုံးကုန်ပစ္စည်းတွေကိုရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့ကသိမ်းယူသွားခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ဖီဘာဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တရင်သတင်းလွာဖြစ်ပါတယ်ခင်ဗျာ။ VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာနေ့စဉ် TV သတင်းလွှာတွေနဲ့အတူဗီဒီယိုသတင်းလွှာအတူအထွာတွေကိုလည်းကန်တာလိုက်အလွယ်တကူလာရောက်ရှုစားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းစောင့်မျှော်ရှုစားနိုင်ပါတယ
်။လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ဗီဒီယိုရဲ့တောင်းကြနေမယ့်ခင်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ဗီဒီယိုရဲ့ထုတ်လင်းသမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ရေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ဗီဒီယိုရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့VOA Washington ရုံးချုပ်ရဲ့ဖုန်းနံပါတ်က1-232-382-55ဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ဒီကနေ့ညနေထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16925တို့မှာဖမ်းယူနားဆင်နေပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုစီကို UDP 11 America တိုင်းနိုင်ငံတွေကရွှေ့ပြောင်းသူတွေတိုးပြီးလာနေတာကိုအခုတည်းပိုတားစီပေးဖို့အတွက်အမေရိကန်ကမက္ကဆီကိုနိုင်ငံကိုကြက်တပရင်းနေမှာပို့ပြီးတွန်းအားပေးလာပါတယ်။တကယ်လို့ဒီတော်အတွင်းသဘောတူညီချက်တစုံတရာမရခဲ့ဘူးဆိုရင်ရှေ့သတင်းပတ်ထဲမှာမက္ကဆီကိုဘက်ကတင်သွင်းကုန်တွေပေါ်မှာအမေရိကန်ကအခွန်900ကိုင်းလုံးတိုးပြီးကောက်မယ်ဆိုတဲ့ပြောကြားချက်ကိုသမ္မတဒေါ်နယ်ထရမ့်ကထပ်လောင်းပြောကြားပြီးချိန်ချောက်လိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံကနေတင်သွင်းတဲ့ကုန်စည်တွေပေါ်မှာအခွန်အသစ်ချမှတ်မယ်မချမှတ်ဘူးဆိုတာကိုဒီလနှောင်းပိုင်းဂျပန်မှာကျင်းပမယ် G20 စီးပွားရေးအင်အားကြီးနိုင်ငံ20ထိပ်သီးအစည်းအဝေးအပြီးမှာဆုံးဖြတ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အမေရိကန်သမ္မတကတရုတ်ကုန်စည်တွေပေါ်မှာနောက်ထပ်ဒေါ်လာဘီလီယံ300သွင်းကုန်ခွန်စီးကြမယ်လို့ချိန်ချောက်ထားတာပါ။ရခိုင်ပြည်နယ်ထဲမှာမြန်မာတပ်မတော်နဲ့အေးရခိုင်လက်နက်ကိုင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေပြီးပုံနှချုံမြို့နယ်ထဲမှာတော့တိုက်ပွဲတွေကြောင့်ရွာသားတေဆုံးမှုတွေရှိနေပါတယ်။ဒါပုံနှချုံမြို့နယ်တွေကခမီချောင်းနဲ့ကနန်းမဲကြီးရွာကြားမှာဗုဒ္ဓဘူးနဲ့ဖြစ်ပွားတဲ့တိုက်ပွဲကြောင့်နှစ်ဖက်ထိခိုက်မှုရှိခဲ့တယ်လို့တပ်မတော်က VOA ကိုပြောပေမဲ့ထိခိုက်တေဆုံးသူအရေအတွက်ကိုတော့အတိအကျမပြောပါဘူး။အမေရိကန်ပြည်ထောင်စုနဲ့အီရန်အစိုးရတို့ကြားတင်းမာနေမှုတွေပြည့်ရောက်အောင်ကြိုးစားဖို့အတွက်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာအီရန်နိုင်ငံကိုတွားရောက်မှာဖြစ်ကြောင်းဂျပန်အစိုးရပြောခွင့်ရကကြေတဲ့ပရိနေမှာပြောကြားခဲ့ပါတယ်။ဝန်ကြီးချုပ်အာဘေရဲ့အီရန်ခီးစင်ကနှစ်ပေါင်း42နှစ်အတွင်းမှာအီရန်ကိုဂျပန်ခေါင်းဆောင်တူပထမဆုံးတွားရောက်တာဖြစ်ပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေမှုကကိုရဲမင်းထွန်းဖြစ်ပါတယ်အတန်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒရက်စမစ်ဖြစ်ပါတယ်တောင်းကြနေမနေ့6:00-9:00ထိထုတ်လွှင့်တဲ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ30-40-48နဲ့ပိုင်းလန့်မီတာ190တို့ကနေထုတ်လွှင့်ခဲ့တာပါတော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကြော်ရှင်ပွေရာနေ့တစ်နေ့ဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.